Welcome to the Voice of America in Burmese.
PM ဘောင်ကင်ဝေးရဲ့ညတညဖြစ်ပါစေဗျာ။ American ပြည်အောင်စု Washington DC မြို့တော် View American အတန်းကနေ2022ခုနှစ်နိုဝင်ဘာလ13ရက်တနင်္လာညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9.25 25 30နဲ့ line up meter 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီခင်ဗျာ season မှုကတော့ကျွန်တော်ရန်တိုင်းပါမင်္ဂလာ
ညပါရှင်ဒီကနေ့ညပတ်သတင်းတွေကိုတော့ကိုကြွကြော်တိုင်းနဲ့ကျွန်မနှောင်းလာလို့တင်ပြတော့ပါပါပြည်ထောင်မှာကျင်းပနေတဲ့ဥတုရာသီဆိုင်ရာညီလာခံ COP26 မှာအပြည့်အစုံသဘောတူညီမှုမရသေးပါဘူးတကာပေါ်ကြုံမူကြီးမင်းအောင်လိုက်နဲ့ Nippon Foundation ဥက္ကဋ္ဌတို့နေပြည်တော်မှာဒီကနေ့တွေ့ဆုံပါတယ်။နိုင်ငံဆောင် COVID ကာကွယ်ဆေးတန်းတူညီမျှမရတဲ့ပေါ် WHO အကြီးအကဲကဝေဖန်ပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကြားကြမှာပါရှင်
။ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်မှာချောင်းသားလူငယ်တွေကဆေးအာဏာရှင်စနစ်ကိုတော်လန်တိုက်ပွဲဝင်နေကြတာနဲ့ပတ်သက်ပြီးတော
့ကျွန်တော်တို့ကရှိရနေပြီးတော့အဆုံးထိတိုက်ပွဲဝင်မှဒါရက်အောင်မြင်ပြီးတော့အကုန်လုံးရောကျွန်တော်တို့အပါအဝင်အခုကြတော့ဒီနနာကဲကလေးကြီးအကုန်လုံးကောင်းပါဆိုတော့ကျွန်တော်တို့တော့ဒီတိုက်ပွဲကိုအဆုံးထိသွားဖို့ဆုံးဖြတ်ထားပါပြီ
။မုံရွာတက္ကသိုလ်ကျောင်းသားကိုဟိန်းပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုဒုသန်စီစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ညူယောက်မြို့မှာဘူးကွန်တွေကောက်ပြီးတော့ဘလူးငွေရှာနေကြသလဲဆိုတဲ့သတင်းဆောင်မတို့အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနောက်ဒီမိုကရေစီလူခွင့်ရတဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံကလပ်စကိုမြို့မှာကျင်းပနေတဲ့ COP26 ဥရူယာတီပြောင်းလဲမှုဆိုင်ရာညီလာခံကိုကနဦးအစီအစဉ်တိုင်းတောက်ကြနေမှာအဆုံးမတန်နိုင်ပေဒီကနေ့စနေနေ့အထိဆက်ပြီးတော့ကျင်းပနေပါတယ်။ကြောင်မီတွေထုတ်လို့အသုံးပြုမှုနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အတွက်အခုလိုရက်တိုးဆွေးနွေးကြတာပါ။တက်ဆိုင်တဲ့နိုင်ငံအားလုံးရဲ့အမြင်တွေကိုနားထောင်ပြီးတော့ဟန်ချက်ညီညီနဲ့စူပေါင်းဆောင်ရွက်နိုင်အောင်လုပ်ကိုင်နေပါတယ်လို့ COP26 ညီလာခံဥက္ကဋ္ဌအလုတ်ရှာမန်ရဲ့ကြေညာချက်ကိုညီလာခံအနေနဲ့ဆက်မျက်နှာမှာတောက်ကြနေညကဖော်ပြထားပါတယ်။သဘောတူညီချက်မူကြမ်းထွက်တာနဲ့ထုတ်ပြန်ပေးမယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာကြီးပုံနွေးလာနေတာကိုဝိုင်းဝန်းဖြေရှင်းတဲ့အနေနဲ့စစ်မှုထုံကားစကာလကရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီဆယ်လ်ဆီယပ်အထိကျော်မလာအောင်လို့ထိန်းထားနိုင်ရေးနိုင်ငံပေါင်း198နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးနေတာပါ။ဥရုယာတီပြောင်းလဲမှုကပ်ဘေးကြီးကိုရှောင်လွှဲနိုင်ရေးအဲ့ဒီအပူချိန်ထက်ကျော်မလာအောင်ထိန်းထားမှဖြစ်မယ်ဆိုပြီးတော့2015ခုနှစ်ပြည်သက်မှာနိုင်ငံဆောင်သဘောတူညီခဲ့ကြတာဖြစ်ပါတယ်။တောက်ချနေမနေ့ကထုတ်ပြန်တဲ့သဘောတူညီမှုဒုတိယအမှုကျမ်းမှာတော့ဖလုံအိမ်တက်ငွေထုတ်လွှတ်မှုကိုဒီဆယ်စုနှစ်မှာအများဆုံးရှော့ချဖို့ဖော်ပြထားပါတယ်။ဒါအပြင်ဥရုယာတီပြောင်းလဲမှုနဲ့ပိုးပြီးတော့ကြုံတွေ့နေရတဲ့ဆင်းရဲတဲ့အတိုင်းမျိုးတွေကိုချမ်းသာတဲ့အတိုင်းမျိုးတွေကငွေကြေး၆ပန့်ကူညီဖို့အဲ့ဒီတိုင်းပြည်တွေကစီးပွားရေးလုပ်ငန်းတွေမှာကမ္ဘာနယ်အောက်ဆိုက်တန်ငွေထုတ်လုပ်မှုကျသွားအောင်ဝိုင်းကူဖို့မူကြမ်းမှာဖော်ပြပါရှိပါတယ်။ဖလိုအိမ်တန်ငွေကိုချန်လာတဲ့တိုင်းပြည်တွေကအဓိကထုတ်လုပ်နေတာဖြစ်ပေမဲ့လို့အဲ့ဒီဒဏ်ကိုဆင်းရဲတဲ့တိုင်းပြည်တွေကပို့ပြီးတော့ကြုံနေရတာပါ။ဥဒုရာသီပြောင်းလဲမှုနဲ့တဟဇာတာဖြစ်အောင်လုပ်ကိုင်ရေးလက်ရှိပေးနေတဲ့အကူအညီတွေမလုံလောက်တဲ့အတွက်2025ခုနှစ်အရောက်မှာအ ਨੇ ဆုံးနှစ်ဆတိုးပေးဖို့လဲချန်လာတဲ့တိုင်းပြည်တွေကိုမူကြမ်းမှာတိုက်တွန်းထားပါတယ်။လောလောဆယ်မှာတော့အမေရိကန်နဲ့တရုတ်တို့ကဒီဆယ်စုနှစ်အတွင်းဖလိုအိမ်တန်ငွေထုတ်လုပ်မှုလျှော့ချရေးပို့လုပ်ဖို့နိုင်ငံတကာသဘောတူလိုက်တယ်လို့နိုင်ငံပေါင်းတရာကျော်တို့ကလည်း2030ပြည့်နှစ်အရောက်မှာတည်တော်ပြုံးနေမှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတန်ငွေထုတ်လုပ်မှုကို30အထိလျှော့ချဖို့သဘောတူညီထားပါတယ်
။ VOA မိခင်ဖွဲ့စည်းဖြစ်တဲ့ကမ္ဘာသတင်းမီဒီယာဆိုင်ရာ American Agency USAGM ရဲ့အကြီးအကဲဖြစ်ပူလဇာဆုရသတင်းတော်ဒူလည်းဖြစ် VOA ရဲ့ညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့ Amanda Bennett ကိုခန့်ထားရေးအမိတင်သွင်းဖို့သမ္မတဂျိုးဘိုင်ဒန်ကရည်ရွယ်ထားတယ်လို့အင်ဂျီနီယာကတောက်ကြနေမှာပြောပါတယ်။ဒီလိုအမိတင်သွင်းခံရတဲ့အတွက်ကျွန်မအကူအညီပါတယ်လို့ Miss Bennett ကVOA ကိုတောက်ကြနေနှောင်းပိုင်းမှာပြောပါတယ်။ဒီကန်တားမှုအတီဖြစ်ပြီးဆိုရင်လွတ်လပ်တဲ့သတင်းမီဒီယာရဲ့တန်ဖိုးကိုထိန်းသိမ်းဖော်ပြဖို့ကမ္ဘာတစ်ဝှမ်းမှာအရေးပါပြီးခက်ခဲတဲ့လုပ်ငန်းတာဝန်ကိုလုပ်ဆောင်နေကြတဲ့လုပ်ငန်းပေါ်မြုပ်နှံမှုအပြည့်ရှိတဲ့သတင်းနောက်တွေအားလုံးနဲ့လက်တွဲလှုပ်ဆောင်ရမှာမို့ကျွန်မသိက္ကိုဂုဏ်ယူမှာပါလို့လည်းအမန္တာဘန်းနက်ကပြောပါတယ်။ USCGM ရဲ့ယာယီအမှုဆောင်ယာရှိချုပ်ကေလူးချော်ကလည်းတောက်ကြနေလယ်ပိုင်းကဝန်ထမ်းအလုံးစီပေးပို့တဲ့အီးမေးလ်ထဲမှာ Miss Bennett ကိုအမိတင်သွင်းထားတဲ့ကိစ္စကြေညာခဲ့ပါတယ်။ USCGM ဟာ VOA American တန်ဂျူဘာတန်လွင်ဌာန Radio Free Europe Radio Liberty RFA နဲ့အရှေ့အလယ်ပိုင်းအတန်လွင်ကွန်ရက်ဌာနဆိုတဲ့အတန်လွင်လုပ်ငန်းကြီး၅ခုကိုကြီးကြပ်ရတဲ့အဖွဲ့ဖြစ်တယ်လို့ The Open Technology Fund အဖွဲ့ကလည်းကြီးကြပ်ရပါတယ်။ယာယီ CEO ဖြစ်သူကေလူးချောင်းကသူ့ကိုခန့်ထားဖို့ကွန်ကရက်တော်ရဲ့အတည်ပြုချက်နဲ့သူရောက်လာမှာကိုကျမတို့စောင့်မျှော်နေပါတယ်လို့ဝန်ထမ်းရင်းစီပေးပို့တဲ့ email ထဲမှာရေးထားပါတယ်။ Miss Chow ကိုယာယီ CEO ဖြစ်ခန့်တဲ့ကြောင်းသမ္မတဘိုင်ဒန်က2022ခုနှစ်ဇန်နဝါရီလ20ရက်နေ့မှာကြေညာခဲ့တာဖြစ်ပါတယ်
။ ဆူရမာဆက်အနာတိန်ထားတာကိုကန့်ကွက်တဲ့ဆန္ဒပြပွဲဒီကနေ့ကြီးကျယ်ကျင်းပဖို့စီစဉ်ထားတာကြောင့်စစ်တပ်ကအမျိုးတော်ခါဇွန်တဝိုင်းတပ်ဖွဲ့ဝင်အများအပြားဖြန့်ချထားပြီးတော့လန္ဒရာတွေကိုလည်းပိတ်ထားလိုက်ပါတယ်။အယက်သားတွေမပါပဲစစ်အုပ်ချုပ်ရေးကောင်စီဖွဲ့လိုက်ပြီးတော့နေရအကြမှာအခုလိုအကြီးကျယ်ဆန္ဒပြမှာပါထိတ်တန်းဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာအယ်ဘူဟန်ကအယက်သားအစိုးရကိုအာဏာကဖယ်ရှားပြီးတော့ဖမ်းဆီးထိန်းနှိမ်ခဲ့တယ်လို့နိုင်ငံတော်ရေးပေါ်အခြေအနေကြေညာလိုက်ပြီးတဲ့နောက်၃ဘတ်နေပါကြတဲ့အထိဆန္ဒပြပွဲတွေပေါ်ပေါက်နေတာပါ။အောက်တိုဘာ25ရက်နေ့ကစစ်အာဏာသိမ်းမှုအပေါ်နိုင်ငံတကာကပြစ်တင်ရှုံချခဲ့ကြတယ်လို့ဆူဒန်အယက်သားတွေကလည်းဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ပေးဖို့ဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်။အာဏာသိမ်းထားတဲ့ဗိုလ်ချုပ်အယ်ဘူဟန်ကအုပ်ချုပ်ရေးကောင်စီခေါင်းဆောင်အဖြစ်တုတ်ကတူခန့်အပ်လိုက်တဲ့အတွက်အနောက်နိုင်ငံတွေရဲ့ပြစ်တင်ပြောဆိုမှုတွေကြေကြေပြင်းပြထွက်ပေါ်လာပါတယ်။ဒီကနေ့ဆန္ဒပြပွဲအတွက်စစ်သက်ရဲနဲ့စစ်ဖက်အထောက်အကူပြုတပ်ဖွဲ့အတော်များများမြို့တော်ခါသွမ်တဝိုင်ဖြန့်ကျက်ချထားပြီးတော့အနီးအနားကမြို့တွေနဲ့ဆက်ထားတဲ့တရားတွေကိုလည်းပိတ်ထားတယ်လို့ AFP သတင်းပြမှာဖော်ပြထားပါတယ်။ခါသွမ်မြို့ထဲကစစ်ဌာနချုပ်သွားရလမ်းမတွေကိုလည်းပိတ်ဆို့ထားပါတယ်။ကုလသမဂ္ဂကတော့ဒီကနေ့ဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့ဆူဒန်လုံခြုံရေးတပ်ဖွဲ့တွေကိုတောင်းဆိုထားပါတယ်။2019ခုနှစ်ကဆူဒန်သမ္မတဟောင်းအိုမာဘာရှာကိုဆန္ဒပြခဲ့ကြတဲ့အချိန်ကပေါ်ပေါက်လာခဲ့တဲ့ Resistant Committee ဆိုတဲ့အဖွဲ့ကဒီစီစဉ်မှုနဲ့ဆန္ဒပြကြမှာလည်းဖြစ်ပါတယ်။
ရာဟုကနားယူတော်မယ့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေးရဲ့သမီးဖြစ်သူဆာရာဒူတာတေးဟာ2022ခုနှစ်ရွေးကောက်ပွဲမှာဒုသမ္မတလောင်းဖြစ်ဝင်ရောက်ယှဉ်ပြိုင်မယ်လို့အစိုးရရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။သူရွေးကောက်ပွဲဝင်မဲ့အပေါ်လာတော်ကြာခံမှန်းချက်တွေထွက်ခဲ့ပြီးတဲ့နောက်တရားဝင်ကြေညာချက်ထွက်လာတာပါ။သမီးဖြစ်သူဒူတာတေးဟာနိုင်ငံရဲ့ဒုတိယအမြင့်ဆုံးရာထူးတာဝန်အတွက်ရွေးကောက်ပွဲဝင်မယ်လို့ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့ Facebook မှာကြေညာပါတယ်။မျိုးတော်ဝန်အင်ဒေးဆာရာဒူတာတေးဟာဒုတိယသမ္မတနေရာအတွက်လာကက်စ် CMD ပါတီကိုကိုယ်စားပြုပြီးဝင်ရောက်ယှဉ်ပြိုင်မယ့်အကြောင်းသူ့ကိုယ်စားလှယ်ကနေတဆင့်ကိုယ်စားလှယ်လောင်းလျှောက်လွှာတင်သွင်းထားပါတယ်လို့သူ့ရဲ့ပြောခွင့်ရခရစ်စတီနာဂါစီယာဖရက်စကိုကလည်း Facebook မှာရေးထားပါတယ်။ရှင်းနှစ်မေလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်အမည်စင်းတင်သွင်းရမယ့်နောက်ဆုံးရဖြစ်တဲ့နိုဝင်ဘာလ15ရက်မတိုင်ခင်လေးမှာပဲတမီးဒူတာတေးရွေးကောက်ပွဲဝင်မယ့်ဆုံးဖြတ်ချက်ထွက်လာတာပါ။သမရနေရာအတွက်ရွေးကောက်ပွဲဝင်မဲ့ Ferdinand Marcos Jr. ကတမိဒူတာတေးကိုဒုသမရလောင်းအဖြစ်ချက်ချင်းပဲထောက်ခံချက်ပေးခဲ့ပါတယ်။သူဟာဖိလစ်ပိုင်အာဏာရှင်အောင် Ferdinand Marcos ရဲ့သားဖြစ်ပါတယ
်။ VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ Nippon Foundation ဥက္ကဋ္ဌမြန်မာနိုင်ငံအမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ယူဟီဆဆာကာဝါနဲ့စစ်ကောင်စီကောင်ဆောင်ပို့ချုပ်မူဂျင်မေအောင်လောင်တို့ဒီကနေ့နေပြီးတော့တက်မတော်အရေးတာမှာတွေ့ဆုံတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်မစ္စတာဆဆာကာဝါဟာနိုဝင်ဘာ12ရက်တောက်ကြနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးဒီကနေ့မှာပို့ချုပ်မူဂျင်မေအောင်လောင်နဲ့တွေ့ဆုံတာပါတွေ့ဆုံချိန်အတွင်းမြန်မာနိုင်ငံရဲ့ဖြစ်ပေါ်ပြောင်းလဲမှုအခြေအနေတွေငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စနဲ့ဂျပန်နိုင်ငံကကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်မစ္စတာဆဆာကာဝါဟာမနေ့ကရခိုင်ပြည်နယ်ဘက်ကိုတောရောက်ပြီးတော့ဒေသခံရခိုင်ကောင်းဆောင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံကိုပြန်ထွက်ခင်နိုဝင်ဘာ16ရက်နေ့မှာတော့ရှမ်းတိုင်းရင်းသားပါတီ SNL နဲ့ပြည်သူ့ပါတီအပါဝင်နိုင်ငံရေးပါတီကောင်းဆောင်တို့နဲ့ရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်။စစ်ကောင်စီကဖန်ဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တော့မစ္စတာဆဆာကာဝါတွေ့ဆုံခွင့်ရမှာမဟုတ်ပါဘူး
။ဒီဥရညံထုစီနိုဗက်ကိုဗစ်ကာယောဂါကာကွယ်ဆေးနှစ်တန်းရန်ကုန်လေဆိပ်ကိုမနေ့ကရောက်လာတယ်လို့ကျန်းမာရေးဌာန Facebook မှာဖော်ပြထားပါတယ်။အဲ့ဒီအထဲမှာမြန်မာနိုင်ငံကဝယ်ယူထားတာကာကွယ်ဆေးအရေးအတွက်တန်းပါပြီးကျန်တဲ့ကာကွယ်ဆေးအရေးအတွက်တန်းကားတော့ဒီဥနိုင်ငံကလှူဒန်းတာပါအဲ့ဒီဆေးတွေကိုအသက်70နှစ်အထက်ကျောင်းသူကျောင်းသားတွေနဲ့တခြားသမတ်အုပ်စုတွေကိုထိုးပေးမယ်လို့ကျန်းမာရေးဌာနကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုတိုင်းနဲ့ပြည်နယ်တွေမှာထိုးပေးနေပြီးလက်ရှိအချိန်ထိကာကွယ်ဆေးနှလုံးအပြည့်ထိုးပြီးသူ 9.3 သန်းနဲ့ဆေးတစ်လုံးထိုးထားပြီးသူ 9.3 သန်းရှိတယ်လို့ကျန်းမာရေးဌာနကဆိုပါတယ်စစ်တပ်ကအာဏာသိမ်းနောက်ပိုင်းကျမရေးစနစ်ကောင်းကောင်းမလဲပတ်နိုင်တဲ့အတွက်အမှန်တကယ်ပိုးကူးသူနဲ့တည်ဆုံးသူအခြေအတွက်ဒီတက်မကများနိုင်တယ်လို့ကျမရေးပညာရှင်တွေနဲ့ပရိုက်တာလုပ်နေသူတွေကသုံးသပ်ကြပါတယ်
ဝင်ငွေနဲ့နိုင်ငံတွေမှာကိုဗစ် -19 ရောဂါကာကွယ်ဆေးပထမတလုံးထိုးပေးတဲ့အရေးအတွက်ထဲချမ်းသာတဲ့နိုင်ငံတွေမှာဖြည့်ဆွက်ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အရေးအတွက်ကနေ့စဉ်6ဆပုံများနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြားနေမှာပြောပါတယ် လူ့ရဲ့အများစုကိုကာကွယ်ဆေးထိုးပြီးတဲ့နိုင်ငံတွေကကာကွယ်ဆေးတွေဆက်ပြီးတော့တိုးလောင်းထားကြတဲ့အချိန်မှာဝင်ငွေနှိမ့်နိုင်ငံတွေမှာတော့ကာကွယ်ဆေးရဖို့ဆက်ပြီးတော့စောင့်နေရတော့မယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးတန်းတူညီမျှမရတာနဲ့ပတ်သက်ပြီးတော့တာဟာမတော်မတည့်တဲ့လောက်ရတစ်ခုဖြစ်ပြီးချက်ချင်းရပ်ပြရပါမယ်လို့ဒေါက်တာ Tedros ကပြောပါတယ်။ COVID ရောဂါလက်ရှိအခြေအနေနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့သတင်းပတ်ကဥရောပမှာ COVID-19 ရောဂါကိုဆက်တူနှစ်တန်းနေပါရှိခဲ့ပြီးတော့ကာယကစာပြစ်ကြဲကဆိုရင်အဲ့ဒီဒေသမှာတပတ်အတွင်းအများဆုံးကူခဲ့တာပါလို့ပြောသလိုကိုဗစ်ကြောင့်သေဆုံးသူအရေအတွက်တဝက်ကျော်ရှိပါတယ်လို့လည်း WHO အကြီးအကဲကပြောပါတယ
်။ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာထောင်နဲ့ချီတဲ့လူတွေဒီကနေ့စူဝေးဆန္ဒပြကြပါတယ်။ဆန္ဒပြပွဲအတွင်းပြည်နယ်အစိုးရကနာဇီတွေနဲ့နှိုင်းယှဉ်တာမျိုးရှိတယ်လို့နိုင်ငံရေးသမားတွေကအကြမ်းဖက်လှုပ်ရက်လှုပ်ဖို့ပြောဆိုတာတွေလည်းရှိတယ်လို့ဒေသတွင်းသတင်းတရက်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာအသက်16နှစ်အထက်ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသူ83ရာခိုင်နှုန်းရှိပါတယ်။နိုင်ငံတော်ဝန်လုံးအနေနဲ့ဆိုရင်တော့ကိုဗစ်ကာကွယ်ဆေးကိုကိုယ်သဘောဆန္ဒအရထိုးရတာပါ။ဒါပေမဲ့လည်းပြည်နယ်နဲ့ဒေသတွင်းလုပ်ငန်းတော်များမှာတော့ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးဖို့သတ်မှတ်ထားပြီးဆေးထိုးမထားသူတွေအနေနဲ့စောက်တော့ဆိုင်လာတာနဲ့ဂီတာပွဲတွေသွားတာမျိုးကိုကန့်သက်တမ်းမြစ်ထားပါတယ်။ဗစ်တိုးရီးယားပြည်နယ်စောက်လို့ရဲ့လူသမားတွေကာကွယ်ဆေးအပြည့်ထိုးထားရမယ်ဆိုတဲ့အမိန့်ကဒီကနေ့ကစပြီးတော့အသက်ဝင်တာပါ။ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်စတင်ရေးလက်တလောဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေရံပန်ရံခါတွေ့ရတတ်ပေမဲ့ဒီကနေ့ဆန္ဒပြပွဲကတော့ငြင်းငြင်းချမ်းချမ်းရှိတယ်လို့သတင်းစာတစ်ခုမှဖော်ပြထားပါတယ်လူလူစစ်တမ်းတွေအကြားနိုင်ငံတော်ဆန္ဒပြပွဲတွေတိတ်မကြီးပဲ10ခန်းတန်းလောက်ပဲရှိပါတယ်လူကြီး25တန်းရှိတဲ့ဩစတြေးလျရဲ့ဒုတိယလူကြီးအထူးသဖြင့်ဗစ်တိုးရီးယားပြည်နယ်မှာကာကွယ်ဆေးထိုးပြီးသူ89ရာခိုင်နှုန်းရှိပြီး6လတာကာလအတွင်းကတ်ရောဂါထိန်းချုပ်ရေးလော့ခ်ဒေါင်းချရတဲ့အချိန်က6ချိန်ရှိခဲ့ပါတယ်အိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာတော့အစိတ်သင့်လောက်တဲ့အထိလေလုညဉ့်ညမ်းနေတာနဲ့အန္တရာယ်ကြီးတဲ့မီးခိုးမြူဖုံအခြေအနေတွေဟာတိတ်ကိုဆိုးရွားနေပြီလို့ပြောပြီးဒါကိုဖြေရှင်းရေးအရေးပေါ်အစီအစဉ်တရက်ကိုဖက်ဒရယ်ဆိုးရွားနေတဲ့ချမှတ်ဖို့အိန္ဒိယတရားသူကြီးချုပ်ကဒီကနေ့ဆုံးဖြတ်ချက်ပေးလိုက်ပါတယ်မြို့တော်မှာမီးခိုးမြူဖုံအခြေအနေပိုဆိုးလာနေတာကိုကင်ပွဲဖြေရှင်းဖို့တရားသူကြီးချုပ်ကတိုက်တွန်းထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ရေကမှာအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့နိုင်ငံတဝန်းစစ်အာဏာရှင်စနစ်ကိုတော်လှန်နေကြတဲ့ကျောင်းသားလူငယ်တွေသူတို့ဘာအတွက်တိုက်ပွဲဝင်နေကြသလဲဆိုတာကိုနားဆင်ရမှာဖြစ်ပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့ဒုအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒုအသံအပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီဇန်ကို Foundation Hero Day ကတင်ဆက်တာဖြစ်ပါတယ်စစ်အာဏာရှင်ကိုဆန့်ကျင်တော်လှန်နေကြတဲ့နိုင်ငံတော်အမှားရှိတဲ့ကျောင်းသားတွေရဲ့တန်ကကြကြလောင်လောင်ပေါ်ထွက်နေစေဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူကျောင်းသားလူငယ်တွေသူတို့ဘာအတွက်တိုက်ပွဲဝင်နေသလဲဆိုတာကိုနားဆင်ရမှာပါ။ဒီဆောင်မကို Foundation Hero Day ကတင်ဆက်ထားတာဖြစ်ပါတယ်။
ဒီနယူးဒေါ်လာရင်းတစ်ခုလုံးရဲ့အဓိကပြာယုံနဲ့အဓိကဟိုလှုပ်ရှားမှုတွေကိုဖော်ဆောင်နေတဲ့လူတွေအင်အားစုတစုအကြီးဆုံးအင်အားစုကတော့လူငယ်အင်အားစုပဲဟိုဆိုတော့16 18 20အဲ့ဒီပတ်ဝန်းကျင်အရွယ်လူငယ်တွေဆိုရင်သူတို့ကဟိုရန်သူလိုသဘောထားနေပြီးသူတို့ကဟိုတရေတပတ်လိုသူတို့ကမြင်နေကြပြီးတော့အမားသူတို့မျက်စီထဲမှာဘယ်လိုပြောရမလဲတန်ရရှိပြီဆိုတော့အနေဆုံးစင်ကတော့ကျွန်တော်တို့စစ်စေးတာပြူတာပေါ့လေလမ်းသွားလမ်းလာရင်းနဲ့တို့တန်ရရှိပြီဆိုရင်အဲ့ဒါမှတို့အားမရဆိုရိုက်တယ်နှက်တယ်ပေါ့လေအဲ့ထက်အဆိုးဆုံးကတော့တို့ဖန်စီနှိပ်စက်တယ်ဆိုတဲ့ဟာမျိုးတွေပါအ
ကြောင်းသားကြီးကိုအဲ့လိုပြစ်ချက်ပြီးဖန်စီရမျိုးဆိုအကြောင်းသားကြီးဆိုတာရန်သူမှမဟုတ်တာဒီမှာရှိရဲ့အကြောင်းသားကြီးဆိုတာဒီရန်သူမဟုတ်ဒီမြန်မာပြည်ရဲ့မှာရှင်မြန်မာပြည်ပြည်သားကြီးမြန်မာပြည်ကြောင်းသားကြီးပဲပေါ့အဲ့ဒါကိုတို့ပြစ်ချက်တယ်ဆိုကြတဲ့ဒါကလူခွင့်ချိုးဖောက်တာရောက်သွားပါပြီ
ရုပ်ပိုင်းဆိုင်ရာလုံးလုံးမော်စိတ်ပိုင်းဆိုင်ရာလုံးလုံးမော်မရှိဘူးမရှိပဲနဲ့အဲတော့ဘယ်အချိန်မှများကအဖမ်းခံလိုက်ရမလဲဘယ်အချိန်မှများအသက်ခံလိုက်ရမလဲဆိုရဲအာစိုးရင်ပူပန်စိမ့်နေပဲအငြင်းနိုင်စင်ဘွားယူပြောမလဲစိုးရင်မှုတွေနဲ့စိုးရင်ထင်းလဲမှုတွေနဲ့ပဲဖြတ်ကျော်နေရပါဘောနော်ဒီအချိန်လေးကြီးက
စစ်အာဏာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့ကျောင်းသားလူငယ်တွေရဲ့လက်ရှိသူတို့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်ပါတယ်။ကျောင်းသားလူငယ်တွေဟာခေတ်ဆက်ဆက်မှာတော်လှန်ရေးတွေမှာတက်ကြွစွာပါဝင်ခဲ့ကြသူတွေဖြစ်ပြီးတော့အခုတစ်ချိန်အာဏာသိမ်းမှုမှာလည်းတက်ကြွစွာပါဝင်တွန်းလှန်မှုတွေကြောင့်စစ်ကောင်စီရဲ့ပြစ်မှတ်ထားစောင့်ကြည့်ခံရသူတွေထဲမှာပါဝင်ပါတယ်။အသက်20အရွယ်တက္ကသိုလ်ကျောင်းသူမက်ရွှေကြီးကအာနာမသိမိအချိန်ထိစကိုင်းတိုင်းမော်ရွာတက္ကသိုလ်မှာသမိုင်းမေဂျာအဓိကနဲ့ဒုတိယနှစ်တက်ရောက်နေသူပါစစ်အာနာသိမှုပြီးတဲ့နောက်အာနာရှင်စန့်ကျင်ရေးတွေမှာပါဝင်ခဲ့ပြီးစစ်ကောင်စီဘက်ကသူမကိုဖမ်းဆီးဖို့ကြိုးစားလာတာကြောင့်ပုံရှောင်နေရတဲ့အခြေအနေပါ
ညီမတို့ကအိမ်မှာမနေဘဲနဲ့ညီမတနည်းမှာပုံနေတဲ့အချိန်မှာညီမတို့အဖွဲ့တွေကကိုတယောက်ကနေပြီးတော့ကိုဆက်လာတယ်ညီမလေးရဲ့အိမ်ကိုပေါ့ဝင်စီးမယ်လို့တွင်တွင်ရတယ်ပေါ့ဟိုပေါ့သူရဲ့တမီးကိုဝင်စင်းတယ်လို့ဆိုပြီးတော့ပြောလိုက်တာအချိန်မှာညီမတို့ဒီအဲညီမတွေမဟုတ်ဘူးညီမရဲ့တမီးကားဆိုလို့အဖေရောအမေရောကြံခဲ့တဲ့ညီမလေးရောအကုန်လုံးတခြားမျိုးကိုအဲလိုပြောင်းခဲ့ရတဲ့အိမ်မမဒီပဲနဲ့တလားတည်းဒီအဲ့လိုမျို
းအရင်ကတော့မက်ရွှေကြီးကကျောင်းတွင်းကျောင်းပြင်လူမှုအကျိုးပြုပရိုက်တာအလုပ်တွေလုပ်ရတာနှစ်သက်ပြီးသူ့ရည်မှန်းချက်အတိုင်းကြိုးစားနေတဲ့လူငယ်တူပါသူကအာနာသိမ့်မှုကိုစန့်ကျင်မှုဆုံးဖြတ်ခဲ့ပြီးနောက်အာနာရှင်လက်အောက်ကျောင်းမတက်ရေးလှုပ်ရှားမှုအပြင်မျိုးဝပျောက်ကြားဆန္ဒပြမှုတွေမှာလည်းပါဝင်ခဲ့ပါတယ
်။အာနာစသိနေဆိုတနေ့ကနေပြီးတော့ဒီ CDN လုတ်ခဲ့တာပေါ့နော်။အကြောင်းမတတ်ဘူးပေါ့နော်။ဗာခယုံချက်နဲ့လဲဆိုတော့ကျတော့ဒါစစ်အာနာရှင်ရဲ့လက်အောက်မှာအကြောင်းမတတ်ဘူးဆိုတော့ဆန္ဒပါပြီးတော့ကျတော့ဘာလို့မတက်ရလဲဆိုတော့ကျတော့ဒီပညာရေးကအခုလက်ရှိတော့တော်တော်စွန့်နေစစ်အာနာရှင်ရဲ့လက်အောက်မှာဆိုရင်ပို့ပြီးတော့ဆိုးလာမှာပဲရှိတယ်။
အနာဒိမ်အစောပိုင်းကာလတွေတုန်းကနိုင်ငံတော်ဝန်ကမြို့ပေါ်ဆန္ဒပြပွဲတွေကိုကြီအစ်စ်တွေနဲ့ပြစ်ခတ်နှိမ်နင်းခဲ့တာကြောင့်တည်ဆုံးခဲ့သူနဲ့ဖမ်းဆီးခံခဲ့ရတဲ့ကျောင်းသားလူငယ်လူရွယ်တွေအများပြားရှိခဲ့ပါတယ်။အကြမ်းဖက်နှိမ်နင်းမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့တချို့သောကျောင်းသားလူငယ်တွေဟာစစ်အာဏာရှင်ကိုတွန်းလှန်ဖို့လက်နက်ကိုင်နဲ့လမ်းကိုရွေးချယ်ခဲ့ပါတယ်။တချို့ကတော့မြို့ပေါ်တွေမှာကြံရစ်ခဲ့ပြီးငြင်းငြမ်းစွာဆန္ဒပြသူတွေမြို့ပြပျောက်ကြားအဖွဲ့ဝင်တွေဖြစ်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်အာဏာရှင်တွေကသူတို့ကိုစန့်ကျင်တယ်လို့ယူဆတဲ့အကြောင်းသားအင်အားစုတွေနဲ့လူငယ်တွေကိုနေအိမ်တွေထဲထိအင်အားသုံးရှာဖွေမှုတွေခက်စစ်စိတ်လုပ်လာပါတယ်။အနည်းဆက်ဆုံးဖမ်းဆီးမှုကတော့စက်တင်ဘာလအတွင်းကရန်ကုန်မြို့ကြောက်တရားမြို့နယ်အတွင်းမှာတကုံတက္ကသိုလ်ကကျောင်းသားကျောင်းသူ6ဦးကိုဝင်ရောက်ဖမ်းဆီးခဲ့တာ။နိုင်ငံရေးတက်ကြွလှုပ်ရှားသူကျောင်းသားသမဂ္ဂအဖွဲ့ဝင်ကျောင်းသားကျောင်းသူ3ဦးကိုသူတို့နေအိမ်တွေမှာဝင်ရောက်ဖမ်းဆီးတာ။စားတဲ့ဒီလိုကျောင်းသားလူငယ်တွေကိုပြစ်မှတ်ထားတဲ့ဖမ်းဆီးမှုအများပြားကိုစစ်ကောင်စီဘက်ကတနိုင်ငံလုံးမှာလှုပ်ဆောင်ခဲ့ပါတယ်။
ကျင်းထက်တာတွေပါရဆငါ့ကိုငါ့နောက်ကိုဘယ်သူတွေညာဘယ်လိုပုံစံနေတဲ့လူတွေညာနောက်ကနေလိုက်လာနေလဲဆိုတော့စိတ်ကကြောမလုံးဘောနော်ကိုယ့်ကိုယ်သာအလုံးရှိလို့သာအပြင်ထွက်နေရတယ်ဒါပေမဲ့တကယ်ခံစားနေရကြောမလုံးမှုမှာညာဘက်အိတ်တဲ့ညာဘက်တွေရောက်လို့ရှိရင်လည်းအဲ့တိုင်းပဲဟိုတောင်ဆိုလို့ရှိရင်ညာဘက်တွေတော်တော်နဲ့အိတ်မပြောဘူးမနှမ်းမိုးလင်းငန်နီးကအိအနေအောင်ခန်းနေရောက်လာပြီးဆိုတော့မှစိတ်ချလက်ချနဲ့အော်ဒီညတော့ငါ AAC ပဲဘာမှဖြစ်ဘူးဆိုရဲဟာလိုမျိုးအဲ့လိုမျိုးစိတ်ချလက်ချနိုင်ရတဲ့ပုံစံမျိုးတွေထိရှိတာပေါ့နော
်ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကစိတ်ပညာမေဂျာအထက်ကတတိယနှစ်ကျောင်းသူမလင်းလင်းဖြစ်ပါတယ်အာနာရှင်စန့်ကျင်တဲ့ကျောင်းမတက်ရေးသဘိမ်းမမှုမှာပါဝင်ပြီးလက်ရှိမှာလည်းမြို့ပေါ်ပျောက်ကြားဆန္ဒပြပွဲတွေမှာဦးဆောင်ပါဝင်လို့ရှိသူပါကျောင်းသားတမတ်ကခေါင်းဆောင်တဦးလည်းဖြစ်တာကြောင့်သူ့လုံခြုံရေးပေါ်စိုးရင်ပူပန်နေရပါတယ်မလင်းလင်းလို့အခြားကျောင်းသားလူငယ်တွေလည်းမလုံခြုံမှုတွေကိုအလားတူခံစားနေကြရပါတယ်အပြင်သွားလာကြတဲ့အခါလူငယ်အရွယ်တွေဖြစ်တာကြောင့်စစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးတာမျိုးတွေကိုကြုံကြရတယ်လို့ဒုအတန်ကပြောပါတယ်။ဒုအတန်နဲ့စကားပြောခဲ့ရတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုကကျောင်းသားဟောင်းတို့ကတော့သူဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကာလအတွင်းမှာစစ်ကောင်စီဘက်ကကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂလူငယ်တွေအပေါ်တင်းမာတဲ့သဘောထားတွေရှိတယ်လို့ပြောပြပါတယ်
။ကျောင်းသားသမဂ္ဂမပြီးသွားတဲ့အခါကျတော့သူကဒီပုံမှန်ကျွန်တော်တို့ကိုဆက်ဆံလာတဲ့ပို့ပြီးတော့ဟိုကျင်းမာတဲ့ပုံစံမျိုးတွေရှိရကြ။အဲဒီဟာကဘယ်လိုမျိုးလဲဆိုတော့ကျွန်တော်အစ်မပြောသလိုပဲကျွန်တော်တို့ကျောင်းသားမမသိသေးချင်တာဖြစ်ကြရေးပို့ပြီးအစီအစဉ်မရှိကြဘူး။ဒီကျောင်းသားမသိသွားတဲ့ခါကျတော့ဒီဖြစ်ကြရေးပို့ပြီးအစီအစဉ်နေပေါ့နော်။ဆိုတော့ပြောတော့လေကျွန်တော်တို့ဒီကျောင်းသားသမဂ္ဂနဲ့ဆက်သက်တဲ့ကိစ္စတွေပဲသူတို့အကြီးအကဲနေတယ်။ဒီကျောင်းသားသမဂ္ဂရဲ့ပတ်သက်ချက်တွေကိုရဲ့နေရာလေးစာရင်းဒီလိုဘာလို့နေလဲဘာတွေလုပ်ခဲ့လဲကျွန်တော်တို့ကဘယ်လိုအဆက်အသွယ်ရှိလဲဘယ်လိုအဆက်အသွယ်ရှိလဲဆိုတဲ့ခါကိုနေရပါလား။
သူဟာလေးလပိုင်းအတွင်းကနေအနီးမှာစောင့်ဖမ်းခံခဲ့ရပြီးအော်တိုဘလအတွင်းကပြန်လည်လွတ်မြောက်လာသူပါပြန်လည်ဖမ်းဆီးခံရနိုင်တာကြောင့်ထပ်မံတိတ်ရှောင်နေရပြီးစစ်ကြောရေးနဲ့အကျဉ်းထောင်အတွင်းကရတဲ့စိတ်ဒဏ်ရာတွေကိုကုသဖို့လည်းလှုပ်ဆောင်နေရတယ်လို့ဆိုပါရယ် ဖန်စီကန်ចောင်းသားလူငယ်တွေဟာစစ်ကြောရဲ့အတွင်းမှာပြင်းပြင်းထန်ထန်နှိပ်စက်မေးမြန်းမှုတွေကိုခံနေကြရတယ်လို့အကျဉ်းထောင်တွေအတွင်းမှာလည်းသူတို့ကိုစောင့်ကြည့်နေတာမျိုးတွေရှိတယ်လို့လည်းသိရပါဗျ။ဆရာနာရှင်စန့်ကျင်တဲ့ဖေဖော်ဝါရီလကနေအောက်တိုဘာလ26ရက်နေ့အထိဖန်စီချုံနောင်ခံထားသူပြည်သူ 9,000 ကျော်ရှိနေပါဗျ။အဲ့ဒီထဲမှာနိုင်ငံတော်ဝန်ကဖန်စီကန်ចောင်းသားပေါင်း950ဝန်းကျင်ပါဝင်ပြီးအခြေခံပညာကကျောင်းသားတွေကနေတက္ကသိုလ်ကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်ကျောင်းသားတွေပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်အရာသိရပါဗျ။အဆိုပါစီးရင်အရာဆန္ဒပြဖြိုခွင်းမှုတွေနဲ့ဖန်ဆီးပြီးနောက်စစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဖန်ဆီးထားချိန်အတွင်းသေဆုံးသူကျောင်းသားဥယျာဉ်က80ကျော်ရှိနေပါဗျ။
ဒီတော့လည်းရေကနတရလုံးမှာထိတ်ဆင်းဝင်နေပြီးတော့ရှိနေတာကရှေ့တန်းအနေရှိနေတာကျွန်တော်လူငယ်တွေចောင်းသားလူငယ်တွေဖြစ်နေတယ်ပေါ့လေဆိုတော့ဒီចောင်းသားလူငယ်တွေရဲ့ဥဆောင်မှုဒီចောင်းသားလူငယ်တွေရဲ့ဟိုပါဝင်မှုဥဟာမှုเนี่ยကျွန်တော်တို့ဒီတော်လိုင်းကြီးကိုဆက်နေကြတယ်ဆိုတော့ကျွန်တော်အားလုံးလည်းသိတယ်သိတယ်လို့ကျွန်တော်တို့ရန်သူဖြစ်တဲ့ဒီစစ်ကောင်စီကလည်းသိတာဆိုတော့ဒါကြောင့်သူတို့ကကျွန်တော်တို့လူငယ်တွေရဲ့အကြောက်စိတ်ကိုပြန်ပြီးတော့မှရိုက်သွင်းခြင်းနဲ့ဟိုလူငယ်တွေရဲ့အားကိုလည်းကြောက်တယ်လို့ကျွန်တော်မြင်တယ်တစ်ချက်ကလေကြောက်တဲ့အတွက်ကိုသူတို့မှဟိုဖြိုချခြင်းနဲ့ဖျက်ဆီးခြင်းနဲ့အတွက်ကိုကျွန်တော်တို့အဓိကထားပြီးတော့တာဂက်ထားပြီးတော့ဖျက်ဆီးနေတဲ့နှိပ်စက်နေတယ်ပေါ့လေဆိုတော့ဖျက်ဆီးနှိပ်စက်တဲ့နေရာမှာလေခုနကလိုအင်းမြင့်ထထောင်မှာဖျက်ဆီးနှိပ်စက်နေတဲ့ပုံစံတွေနဲ့ဂျုံနေရတယ်ကျွန်တော်မြင်ပါတယ
်ရန်ကုန်မြို့တကုံတက္ကသိုလ်ကျောင်းသားသမဂ္ဂကဒုက္ခထတူဖြစ်သူကျောင်းသားကောင်းဆောင်ကိုပိုင်ဖြိုးမင်းကပြောပြတာပါမြန်မာနိုင်ငံတဝမ်းမှာရှိတဲ့တက္ကသိုလ်ကျောင်းသားတွေအများစုဟာသူတို့ရည်မှန်းချက်တွေနဲ့အိမ်မက်တွေကိုဆွန့်လွတ်ပြီးစေအာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်နေကြဆဲဖြစ်ပါတယ်စိတ်ပညာမေဂျာနဲ့ဂုံဒူတန်းပါဝင်နိုင်မှုရည်ရထားပြီးနိုင်ငံခြားမှာစကောလာတက်ချင်တဲ့အသက်20အရွယ်မုံရတက္ကသိုလ်ကျောင်းသားကိုဟင်းကတော့သူ့ရည်မှန်းချက်တွေကိုဆွန့်လွတ်ထားပြီးစေအာနာရှင်စန့်ကျင်ရေးတိုက်ပွဲမှာပါဝင်နေပါတယ
်ရှင်းဆက်ပြီးတော့ကျွန်တော်ကျောင်းသားကျောင်းသူတွေကအနာဂတ်ကဟုတ်ပါလမ်းကြောက်နေတဲ့အတွက်ပေါ့အဓိကဒီတော့ဒီဟာကြီးအောင်မြင်မှာပဲဒါကြီးတော့ကျွန်တော်တို့ကရှေ့ကနေပြီးတော့အဆုံးထိတိုက်ပွဲဝင်မှာဒါကြီးကအောင်မြင်ပြီးတော့အကုန်လုံးတော့ကျွန်တော်တို့အပါအဝင်နောက်ပြီးကြတော့ဒီနနာကဲကလေးကြီးအကုန်လုံးကောင်းပါဆိုတော့ကျွန်တော်တို့ဒီတိုက်ပွဲကိုအဆုံးထိတော့ဘူးဆုံးဖြတ်ထားပါတယ်ဗျ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်တို့တန်အစီအစဉ်ကိုနောက်ဆက်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစီစဉ်တင်ဆက်ပေးထားတဲ့တို့တန်အစီအစဉ်ကိုနောက်ဆက်ရတာဖြစ်ပါတယ်ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့အပတ်စဉ်ကဏ္ဍနောက်တစ်ခုကိုတင်ဆက်ပေးမှာဖြစ်ပါတယ်ကမ္ဘာကြီးပြည်နှွေးမှုကို10နှစ်အတွင်း2 degree Celsius အောက်ထိန်းထားနိုင်ရေးအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီမှုရရှိတာအမေရိကန်မှာနှစ်30အတွင်းကုန်စည်နှုန်းအမြင့်ဆုံးရောက်ရှိတာအပါအဝင်ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်အီတန်စင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဥရောပအဖောက်ပြန်ပြောင်းလဲမှုကိုဟန်တာနိုင်အောင်လို့ကြိုးပမ်းတဲ့အနေနဲ့ရှိလာမယ့်ဆီစဉ်နှစ်အတွင်းကမ္ဘာကြီးပြည်နှွေးမှုကို2 degree Celsius အောက်ထိလျှော့ချသွားနိုင်ရေးရေရှည်မဟာဗျူဟာချမှတ်ဆောင်ရွက်တော့မယ့်အကြောင်းအမေရိကန်နဲ့တရုတ်နှစ်နိုင်ငံတို့ကဗိုလ်တူးညီတုံးကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါလေ
The United States and China have no shortage.of differences
မြန်မာပြည်အစိုးရတရုတ်နိုင်ငံကြားကွဲလွဲမှုတွေအများရှိနေပေမဲ့ဥတုရသည်အရေးမှာတော့ပူးပေါင်းဆောင်ရွက်သွားဖို့ရှိနေပါသေး။ရာသီဥတုဆိုင်ရာပြဿနာတွေကတဦးတည်းဖြေရှင်းလို့ရတဲ့ကိစ္စမဟုတ်ပါဘူး။သိပ္ပံနေကြလေးလာတွေ့ရှိချက်တွေတင်းချာယူပဗေဒတွက်ချက်မှုတွေအရာငင်းပေမရတဲ့ပြဿနာဖြစ်ပြီးတော့အားလုံးပူးပေါင်းဖြေရှင်းကင်တွေရမယ့်ကိစ္စပါဆိုပြီးတော့ဥတုရသည်အရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် John Kerry ကပြောသွားတာပါ။ကိစ္စရဲ့တော်တော်များများမှာကွဲလွဲမှုတွေနဲ့နှစ်နိုင်ငံဆက်စပ်ရင်တင်းမာမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဥရောပတီဖောက်ပြန်ပြောင်းလဲမှုတွေဖြစ်စေတဲ့ကမ္ဘာကြီးပြည်နှွေးမှုကိုအတူပူးပေါင်းပြီးတော့ရှော့ချသွားနိုင်ဖို့နှစ်နိုင်ငံကူးစက်တွေဆွေးနွေးပွဲကိုနောက်ဆုံးအချိန်ထိစီစဉ်ညှိနှိုင်းခဲ့ရပါတယ်။အမေရိကန်နဲ့တရုတ်ဟာကမ္ဘာပေါ်မှာလေးထုညဉ့်ဉဏ်မှုအများဆုံးထုတ်လွှတ်တဲ့နိုင်ငံတွေဖြစ်တာကြောင့်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးအနာဂတ်ဆောင်ရွက်ချက်တွေအတွက်အရေးပါတဲ့နိုင်ငံကြီးတွေဖြစ်ပါတယ်။ ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့ညှိနှိုင်းဆွေးနွေးမှုတွေအားလုံးကိုညှင်းဆို့တဲ့အကြောင်းဆူဒန်နိုင်ငံရဲ့အဓိကအရက်သားနိုင်ငံရေးညွှန်မောင်းအဖွဲ့ကနိုဝင်ဘာလ10ရက်နေ့မှာအာဏာသိမ်းပြီးအနောက်ပထမဆုံးချိန်ကျင်းပတဲ့သင်းစာရှင်းလင်းပွဲတွေမှာပြောဆိုသွားပါတယ်။အာဏာရှင်အိုမာအယ်ဘာရှားကိုဖျောက်ချခဲ့ပြီးတဲ့နောက်စစ်တပ်နဲ့အရက်သားအဖွဲ့အာဏာကိုမျှဝေအုပ်ချုပ်မယ်ဆိုတဲ့သဘောတူညီချက်ကို2019တုန်းကရေးထိုးခဲ့တဲ့ဒီအရက်သားအဖွဲ့ဟာအခုအာဏာသိမ်းမှုကိုလက်မခံတဲ့အကြောင်းနဲ့စစ်တပ်နဲ့လည်းတွေ့ဆုံမှာမဟုတ်တဲ့အကြောင်း Forces of Freedom and Change FFC အဖွဲ့ပြောခွင့်ရ LWT Albania ကသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ချက်ကိုဖတ်ပြခဲ့ပါလိမ့်လက်ရှိမှာနေချင်းချခံထားရတဲ့ဝန်ကြီးချုပ် Abdullah Hamdok ကိုထောက်ခံတဲ့အကြောင်းဒီညမောင်းဖွဲ့ကပြောတာပါဝန်ကြီးချုပ် Hamdok ရဲ့သဘောဆန္ဒနဲ့ထပ်တူဖြစ်တဲ့အာဏာမသိမ်းခင်အခြေအနေကိုပြန်ရအောင်လုပ်ဖို့ညမောင်းအဖွဲ့ကလည်းတောင်းဆိုထားပါတယ်အာဏာသိမ်းပြီးတဲ့နောက်ဂျာဝင်ဖြန့်ဖြေးမှုတွေလည်းမရှိသလိုထိပ်ပိုင်းခေါင်းဆောင်တွေကိုဖန့်အပ်ထားခြင်းမရှိပေမဲ့လည်းနေနေရုံနေရာတွေကိုတော့စစ်တပ်ကပြောင်းလဲခံထားတာတွေလုပ်ထားပါတယ်။ဒီမိုကရေစီနည်းကြအလှည့်အပြောင်းနဲ့ရွေးကောက်ပွဲတွေကို2023မှာကျင်းပဖို့အာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘာဟမ်ကကတိပေးထားပါတယ်။နိုဝင်ဘာလ13ရက်နေ့နဲ့19ရက်နေ့မှာလူသားနဲ့ကြီးချစ်တဲ့ပွဲပြုလုပ်ကြဖို့တော်လှန်ရေးကော်မတီတွေကစော်ဩထားပြီးတော့ဒါကို FFC အဖွဲ့ကလည်းထောက်ခံတဲ့အကြောင်းပြောထားပါတယ်။တဲ့နဲ့ညီနိုင်မှုမလို့တွဲဖက်မလို့ကိုင်းအစိုးရအဖြစ်အသိမှတ်မပြုဆိုတဲ့အချက်တွေကိုတော်လိုင်းကော်မတီတွေကကင်ဆယ်ထားတာဖြစ်ပါတယ်။မဲခင်ပြောင်စုမှာကုန်ပစ္စည်းစည်းနှုန်းတွေမြင့်တက်နေတဲ့အခြေအနေဟာ1992ခုနှစ်နိုဝင်ဘာလနောက်ပိုင်းနှစ်30အတွင်းမှာအမြင့်ဆုံးနဲ့အမြင့်ဆုံးကိုရောက်လာတာဖြစ်တဲ့အကြောင်းအမေရိကန်အလုံသမားရေးဝန်ကြီးဌာနကနိုဝင်ဘာလ10ရက်နေ့မှာစီရင်ခန့်စာထုတ်ပြန်ခဲ့ပါတယ်။အဓိကဈေးတက်တာဟာအစားအသောက်နဲ့လောင်စာဆီဈေးတွေဖြစ်ပြီးတော့ပြီးခဲ့တဲ့လအတွင်းမှာ 3.900 ကျိုင်းလုံးတက်ခဲ့သလိုစက်တင်ဘာလနောက်ပိုင်းမှာ 3.400 ကျိုင်းလုံးတက်ခဲ့တယ်ဆိုပြီးတော့ကုန်ပစ္စည်းဈေးအညွန့်ကိမ့်မှာပေါ်ပြထားပါတယ်။ပြီးခဲ့တဲ့12လအတွင်းကုန်ပစ္စည်းဈေးနှုန်းတွေ 6.200 ကျိုင်းလုံးတက်လာတယ်လို့လည်းအညွန့်ကိမ့်မှာပေါ်ပြထားတာပါ COVID-19 ကရောဂါကြောင့်စီးပွားရေးဆုပ်ယုပ်မှုတွေကိုကာကွယ်ဖို့အစိုးရဘက်ကဒေါ်လာထရီလီယံနဲ့ချီထောက်ပံ့ရေးစီစဉ်တွေချမှတ်လှုပ်ဆောင်ခဲ့ပြီးချိန်ဝယ်လိုအားနဲ့ကုန်စည်ပို့ဆောင်ရေးလိုအပ်ချက်များပြီးတော့ငွေကြေးဖောင်းပွားမှုအခြေအတိုင်းအတာတစ်ခုထိရှိနေလိမ့်မယ်ဆိုပြီးတော့လေဘိုးဘန်ကတွက်ဆထားပါတယ်ထိုင်းမဲ့လေမဲခင်ပြောင်စုတော်အလုံးလမဲ့နှုံးကပြီးခဲ့တဲ့သတင်းပတ်အတွင်းမှာ 26,000 ကျဆင်းသွားတဲ့အကြောင်းနောက်ထပ်စီရင်ခံစာတစ်ခုမှပေါ်ပြထားပါတယ်ဒီအလုံးလက်မဲ့နှုံးဟာ2020ပြည်နှစ်မတ်လစီးပွားရေးလုပ်ငန်းတွေမဖြစ်မနေပိတ်ရတာကြောင့်လူတွေအလုံးလက်မဲ့ဖြစ်ခဲ့ရပြီးတော့နောက်ပိုင်းအနေအဆုံးဖြစ်တဲ့ဆိုပြီးတော့လေစီးရင်ကစားမှာပေါ်ပြထားပါတယ်။ကဘာတဝံငန်းမှုခေါင်းပါမှုအခြေအနေတည်ဆက်တာဆိုးရနေရတဲ့အမျှနိုင်ငံပေါင်း43နိုင်ငံမှာအငတ်ပေးဆိုင်မဲ့အရေးကြုံနေရသူ45သန်းတိတိုးလာနေတဲ့အကြောင်းခရုသမဂ္ဂစာနယ်ဇင်းအစီအစဉ် WFP ကဒီတင်းပတ်အစောပိုင်းမှာသတိပေးထားပါတယ်။ဒီနေ့အစောပိုင်းမှာအခုလိုအငတ်ပေးဆိုင်နေသူပေါင်း42သန်းရှိခဲ့ရကနေအခုနောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံမှာငန်းမှုခေါင်းပါမှုတန်းကြုံလာရနိုင်သူ3သန်းတိုးလာတာကိုလေ့လာတွေ့ရှိရတာဖြစ်တဲ့ဆိုပြီးတော့ WFP ကပြောပါတယ်။ပြည်ပခါရီဥရယာတိဖောက်ပြန်ပြောင်းလဲမှုတွေနဲ့ COVID-19 ကပ်ဘေးကြောင့်အငတ်ပေးကြုံရသူတွေအသီးသတာများလာတာဖြစ်ပြီးတော့အခုဆိုရင်လူသန်းပေါင်းများစွာအစာရေစာလုံးဝငတ်ပြတ်ခံနေဖြစ်နေပြီလို့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူး David Beasley ကပြောပါလိမ့်ဒီလိုကမ္ဘာငတ်မောခေါင်းပါမှုပြဿနာတွေကိုဖြေရှင်းဖို့အတွက်ဒေါ်လာသန်း 9,000 လိုအပ်နေပြီးတော့ဒါဟာဒီနေ့အစောပိုင်းဒေါ်လာသန်း 6,600 လိုအပ်ချက်ကနေတိုးလာတာဖြစ်တဲ့အကြောင်းနဲ့ဒီအတွက်အကူအညီရမောငွေအလွန်အမင်းလိုအပ်နေဆိုပြီးတော့ WFP ကြီးကသတိပေးပြောဆိုထားပါတယ်။ Ethiopia, Haiti, Somalia, Angola, Kenya နဲ့ Burundi နိုင်ငံတွေမှာအငတ်ပေးအနေနဲ့ပိုဆိုးလာနေတယ်လို့ WFP အဖွဲ့ကြီးကပြောဆိုထားပါတယ်။အာကာသယာဉ်မှူး၄ယောက်လိုက်ပါသွားတဲ့ SpaceX Crew Dragon အာကာသယာဉ်ဟာအမေရိကန်ပြည်သူ Florida ပြည်နယ်အာကာသစိတ်ကန်ကနေနိုင်ငံတကာအာကာသစခန်းရှိရာကိုနိုဝင်ဘာလ၁၀ရက်နေ့ဗုဒ္ဓဟူးရာတုန်းကထွက်ခွာသွားခဲ့ပါတယ်
။ 10 9 8 7 6 5 4 3 2 1 0 Ignition and lift off.
အမေရိကန်အာကာသယာဉ်မှူးတွေဖြစ်ကြတဲ့ Roger Chari, Kayla Barron, Thomas Marshburn နဲ့ဂျာမန်အာကာသယာဉ်မှူး Matthias Morado ကဒီနိုင်ငံတကာအာကာသစခန်းမှာ6လကြာစူးစမ်းလေ့လာမှုတွေလုပ်ဖို့ SpaceX Crew Dragon အာကာသယာဉ်နဲ့ Kennedy အာကာသစခန်းကနေထွက်ခွာသွားခဲ့တာပါ။နိုင်ငံတကာအာကာသစခန်းကိုတော့ကြာတာတနည်းညမှာရောက်သွားပါသေးတယ်။တကယ်ကပြီးခဲ့တဲ့အောက်တိုဘာလကုန် Halloween Day တစ်စီတည်းများနေ့မှာထွက်ခွာဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့လည်းရာသီဥတုမကောင်းတာကြောင့်အပြင်အာကာသယာဉ်မှူးတယောက်နေထိုင်မကောင်းတာကြောင့်ဗုဒ္ဓနေ့ကမှတကယ်ထွက်နိုင်ခဲ့တာပါ။အခုသူတို့ရဲ့ခီးစဉ်ကတော့ SpaceX Crew Dragon အာကာသယာဉ်နဲ့နိုင်ငံတကာအာကာသစခန်းကိုတွားရောက်တဲ့၄စီမြောက်ခီးစဉ်ဖြစ်ပြီးတော့ American အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကအာကာသခီးစဉ်တွေပြန်ပြီးတော့စခဲ့တဲ့မေလနောက်ပိုင်းမှာ၃ကြိမ်မြောက်ဖြစ်ပါလိမ့်။ American ဘေးပြင်ပေါ်ကနေအာကာသယာဉ်မှူးတွေရဲ့အခုလိုခီးစဉ်တွေကို NASA က2017မှာရန်နာခဲ့ပြီးတော့ပြီးခဲ့တဲ့မေလကမှပြန်ပြီးတော့စခဲ့တာဖြစ်ပါလိမ့်ရှင်
။ဒီဘက်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဒီအမေရိကန်တန်ကနေနိုမာ73ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးမှာတော့အမေရိကန်နိုင်ငံနယူးယောက်မြို့ကဘူးကွန်နေကောက်ပြီးဝင်ွေရှာနေတဲ့သူတွေအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုအပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဖျောပြပေးသွားမှာပါ။အမေရိကန်ပြည်ထောင်စုမှဘီယာဘူးအေးဘူးကွန်တွေကောက်ပြီးတော့ပြန်ရောင်းရင်းအတံမွေးဝမ်းကြောင်းပြုနေကြသူတွေဟာတနည်းအားဖြင့်ကမ္ဘာမြေကြီးနဲ့သဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုကိုကာကွယ်စောင့်ရှောက်နေကြသူတွေပါ။ဒါပေမဲ့သူတို့ဟာတရားဝင်အလို့သမားတွေအဖြစ်အသီးမှတ်ပြုခြင်းမခံရတာကြောင့်တရားဝင်အလို့သမားတွေလို့အကျိုးခံစားခွင့်မျိုးလည်းမရကြပါဘူး။ဒီလိုပတ်ဝန်းကျင်ထိမ့်သွင်းရေးတစ်ဖက်တစ်လမ်းကလှုပ်ဆောင်သူတွေကိုဘသူတွေကအကာအကွယ်ပေးမှာပါလဲ AB သတင်းတပုတ်ပေါ်အခြေခံပြီးတော့မတ်ခွန်ညိုကပြောပြပေးမှာဖြစ်ပါတယ်ဗျာ
နယူးယောက်မြို့ရဲ့ Brooklyn လမ်းမကြီးပေါ်မှာတဆေကြီးပွဲတော်နေ့အထိမ်းအမှတ်ပြင်ဆင်ထားတာတွေကိုအသက်80အရွယ် Laurentino Marin ရက်ကြီးပေါ်မှာအားပါဘူးသူကမနေ့ခင်းတိုင်းလုပ်နေကြထုံးစံမပြတ်ဈေးပစ္စည်းတွေတင်တဲ့လှဲနဲ့တတ်ထူဘူး plastic ဘူးဘောင်းစုံကိုလိုက်ကောက်ရင်းအလုံများနေရပါတယ်ဓာရီကိုသွားသွင်းနိုင်မှပတ်စံရမှာ
ပါ
ဝန်ကြီးအတွက်ဘူးကွန်တွေလိုက်ကောက်ရတယ်အကူအညီတွေလည်းဘာမှမရအလုပ်ကလည်းမရှိဆိုတော့ဒီနည်းနဲ့ပဲရက်တည်ရတယ်လေ
နယူးယောက်မြို့မှာဘူးကွန်ကောက်သူတွေခန့်မှန်းကြီး1000လောက်ရှိပါတယ်အများအားဖြင့်မာရင်တို့လိုအသက်ကြီးမှလက်တင်အမေရိကတို့တရုတ်ပြည်တို့ကနေရွှေ့ပြောင်းလာတဲ့သူတွေဟာပလတ်စတစ်နဲ့အလူမီနီယံဘူးကွန်တွေကောက်ပြီးပြန်ရောင်းရငွေနဲ့ဝမ်းရည်ကိုဖြည့်ရှင်းကြရတာပါသူ့မှာတော့အလုပ်ရှင်ရလို့မရှိပါဘူးဒီလောက်ကတစ်နှစ်ကိုအနည်းဆုံးဒေါ်လာ30ကနေ40အထိရတတ်ပြီးဆက်နဲ့အဝတ်လျှော်တဲ့ဆိုင်မှာအလုပ်လုပ်တဲ့သမီးဖြစ်သူရဲ့ဝင်ငွေနဲ့ပေါင်းလိုက်ရင်တော့တစ်လကိုဒေါ်လာ1800လောက်ပေးရတဲ့အိမ်လာခကာမိပါလေတကယ်တော့နယူးယောက်ပြည်နယ်မှာပလင်းခွန်တစ်လုံး5ဆင့်ပေးဖို့ဆိုတာဟာ1982ခုနှစ်နယူးယောက်ပြည်နယ်ရဲ့ဥပဒေမှာအတည်ပြုပေးထားတာပါအခုနှစ်ပေါင်း40ကြာလာတဲ့အထိဒီဥပဒေကအပြောင်းလဲမရှိသေးပါဘူး။ပြည်내အစိုးရကတော့ဒီဥပဒေမူကြမ်းဟာ2020တနှစ်ထဲမှာတင်နယူးယောက်မြို့အတွင်းကပလတ်စတစ်ဖန်နဲ့အလူမီနီယံဘူးကွန်ခွက်ခွန်ပေါင်း 5.5 ဘီလီယံကိုပြန်ပြီးတော့အသုံးပြုစေနိုင်ခဲ့တယ်လို့ပြောပါတယ်။ဒါဟာရောင်းချလိုက်တဲ့ 8.6 ဘီလီယံရဲ့ထက်ဝက်ကျော်တဲ့ပမာဏကိုပြန်သုံးနိုင်တာဖြစ်ပါတယ်။အခုလိုသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုလျှော့ချရေးမှာဘူးကွန်ကောက်သူတွေကခရာကြပေမဲ့သူတို့ကတရားဝင်မဟုတ်တဲ့အလုပ်သမားတွေပါဒါကြောင့်တရားဝင်အလုပ်တွေမှာရတတ်တဲ့ခံစားခွင့်တို့ကျန်းမာရေးအာမခံတို့မရကြပါဘူ
း
အမိုက်တွေကိုလာစွပြီးတော့ရှာဖွေတာကိုမကြိုက်ကြတဲ့လူတွေလည်းရှိတယ်ကျမတို့ကိုဆိုရင်တိရစ္ဆာန်တွေကိုမောင်းတယ်လို့ကိုမောင်းထုတ်ကြတာကျမတို့ဟာဝမ်းရည်အတွက်ဘလောက်ခက်ခက်ခဲခဲရပ်တည်နေကြရတယ်ဆိုတာသူတို့နားမလည်ဘူးလေတကယ်လို့သာကျမတို့ကဒီလိုစွန့်ပစ်ပစ္စည်းတွေပြန်သုံးလို့ရအောင်လိုက်ကောက်မပေးဘူးဆိုရင်အဲ့ဒီပလတ်စတစ်တွေကရေမြောင်းတွေပိတ်ဆို့ပင်လယ်ထဲကိုရောက်ဖြစ်ကုန်ကြတော့မှာက Chamaru ha kabaji e kaunjo go tanini ne saung jin pe ni ja da ba.
Ayin ga sau lo ye lungan kwe ma lou ni ja atat 60 aywe Mexican tiao ha aku ro bu gun khwe khon ri go be kaup pi ro yang sa ni ga ya le lu so ba le shin.
မခွန်ညိုပြောပြသွားတာဖြစ်ပါတယ်အခုတခါတော့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုဗစ်ကပ်ဘေးကိုတကဘာလုံးရင်ဆိုင်ကြတာပါကက်ကအဓိကအားဖြင့်ကျန်းမာရေးကိစ္စဖြစ်ပေမဲ့နိုင်ငံတနိုင်ငံချင်းအလိုက်မတူတဲ့ဒီမိုကရေစီလူခွင့်ရေးဆိုင်ရာပြဿနာတွေကိုရင်ဆိုင်နေကြပါတယ်ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာအမေရိကန်နိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုမဟာဘွဲ့လာယူကြတဲ့ကျောင်းသူကျောင်းသားနှစ်ယောက်နဲ့ဥတမောင်တန်းကမေးမြန်းတင်ပြထားပါတယ်ဗျာ
။ COVID ကပေးဖြစ်လာတဲ့အခါဘလို့ရင်ဆိုင်ကြမလဲဆိုတာကနိုင်ငံတစ်နိုင်ငံချင်းရဲ့တိစောက်ဖွဲ့စည်းထားပုံလူခွင့်ရေးတွေအပေါ်လေးစားမှုအစဉ်လာတွေနဲ့ဆက်ဆက်လာခဲ့ပါတယ်။ဒါ့အပြင်နိုင်ငံရေးတိုက်ပွဲတွေနဲ့လည်းဆက်နွယ်လာခဲ့ပါတယ်။သဘောကျလွဲမှုတွေကိုတုံ့ပြန်ဆက်ဆံကြပုံကအဲ့ဒီနိုင်ငံတစ်နိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဆုံးဖြတ်ပေးနိုင်ကြပါတယ်။ချောက်ပေခွာနေထိုင်သွားလာကြပါ။နှကောင်းစီတက်ကြပါလို့အစိုးရတွေကပြောလိုက်တဲ့အခါအထူးသဖြင့်ဒီမိုကရေစီထုံးကားတဲ့နိုင်ငံတွေမှာကန့်ကွက်ဆန္ဒပြသူတွေပေါ်လာကြပါတယ်။မတက်ဖူးမနေဘူးဆိုတဲ့သူတွေရှိလာကြပါတယ်။နိုဝင်ဘာပထမပတ်ထဲထိဩစတြေးလျမှာဆန္ဒပြနေကြတော့မှာကာကွယ်ဆေးကိုအစိုးရဝန်ထမ်းတွေဟာအပြစ်မထိုးမနေရထိုးရမယ်ဝန်ထမ်းတရားအထက်ပုဂ္ဂလိကလုပ်ငန်းတွေမှာလည်းကာကွယ်ဆေးကိုအပြစ်ထိုးကြရမယ်တမန်ဖို့တပတ်တခါကိုဗစ်ပိုးစစ်ရမယ်လို့အမေရိကန်ပြည်ထောင်စုရဲ့ဖက်ဒရယ်အစိုးရကပြတ်ထန့်လိုက်တဲ့အခါပြည်내ဆယ်ပြည်내ဝန်ကျင်ကအုပ်ချုပ်ရေးမှုတွေကဖက်ဒရယ်အစိုးရကိုတရားစွဲဖို့ပြင်ဆင်ကြပါတယ်ဘရာဇီးနိုင်ငံမှာတော့အထက်လွှတ်တော်ကကော်မတီတရားဖွဲ့စည်းပြီးတမ္ပရာဘောဆိုနာရိုရဲ့ကိုင်းပွဲကဲပုံတွေကိုစစ်ဆေးခဲ့ပါတယ်ကိုဗစ်ကြောင့်လူ6သိန်းကျော်သေဆုံးခဲ့ရတာပါကွန်ဒီရဲ့အစီအခံစာကတပရကိုရာဇဝတ်ကြောင်းရအရေးယူဖို့တိုက်တွန်းထားပါတယ်တချို့ကလူခွင့်ရေးတောင်းကနေကြည့်ပြီးဘရာဇီးတပရရဲ့ကိုဗစ်ကိုင်းပွဲပုံဟာလူသားမျိုးနွယ်တရားလုံးပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်တောင်းဝေဖန်ခဲ့ကြပါတယ် ICC လို့အတူသိကြတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးအထိတက်ဖို့လဲပြောကြတာတွေကိုသတင်းတွေမှာဖတ်ခဲ့ရပါတယ်ကိုဗစ်ကပ်ဘေးနဲ့ဆက်နွယ်ပြီးအမေရိကန်ရင်ဆိုင်နေရတဲ့ခေတ်ပြိုင်ဒီမိုကရေစီနဲ့လူခွင့်ရေးပြဿနာတွေကိုနားထောင်ကြည့်ကြရအောင်ပါ။ကိုဗစ်ကာလအတွင်းဂျော့ချ်တောင်းတက်ကလိုမှာဥပဒေမဟာဘွဲ့ယူခဲ့တဲ့မြန်မာနိုင်ငံကအထက်တန်းရှိနေကိုကောင်းမြတ်အာကာနဲ့စတန်ဖို့တက်ကလိုမှာနိုင်ငံတကာဆက်ဆံရေးနဲ့မူဝါဒဘာသာရပ်မဟာဘွဲ့လာယူတဲ့မတ်မီမီခန့်တို့ကိုကျွန်တော်အခုလိုမေးမြန်းခဲ့ပါတယ်။လူခွင့်ရေးတောင်းကပြီးရင်ဖက်ဒရယ်တိုင်းပြည်ဆိုတဲ့တောင်းကနေကြည့်မယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံမှာကိုဗစ်ကပ်ကိုစီမံကိန်းတွေပုံနဲ့ပတ်သက်ပြီးဘာတွေကိုသတိထားမိလဲခင်ဗ
ျဟုတ်ကဲ့ခင်ဗျဟုတ်ကိုဗစ်ကိစ္စကိုပြောမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့အနေနဲ့အကြမ်းမြင်းနှစ်ပိုင်းတွေ့မိတယ်ဗျပထမတစ်ပိုင်းကတော့ကျွန်တော်တို့ဒီနိုင်ငံနေမှာပေါ့နော်ကိုဗစ်ကိုဆန့်ပြီးတော့မပြတ်အောင်ကျွန်တော်တို့ထိန်းချုပ်ကာကွယ်ရတဲ့အပိုင်းဥပမာအချင်းကျွန်တော်တို့မြို့တွေကိုကျွန်တော်တို့လော့ကောင်းချတာတော့ကျွန်တော်တို့ဒီအိမ်မှာပဲနေခိုင်းတဲ့ stay home တို့ကျွန်တော်တို့ကိုဗစ်ရောဂါပိုးရှိတဲ့လူတွေကိုတိကျန့်ခွဲပြီးတော့ဟို quarantine ထားတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့ဒီပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့လူခွင့်ရေးရှုထောင့်ကနေကြည့်မယ်ဆိုလို့ရှိရင်တနင်္ဂနွေနိုင်ငံအတိုင်းတွေပုံချင်းတော့အတူပြီးကျွန်တော်တို့ဒီအမေရိကဘက်မှာဆိုရင်တော့လူတူဦးချင်းအခွင့်အရေးပိုင်းကပိုအားကောင်းတယ်လို့ပဲပြောရမှာပေါ့နော်ကျွန်တော်တို့ဒီတခြားဒီကမ္ဘာရှိပိုင်းနိုင်ငံတွေဖြစ်တဲ့စင်ကာပူတို့ဩစတြေးလျတို့နဲ့ရှင်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ဘာလို့လဲဆိုတော့အဲ့ဘက်ပိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ stay home တို့ lockdown တို့ဆိုလို့ရှိရင်တော်တော်ကြီးတင်းတင်းကြပ်ကြပ်လောက်တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဟိုကျွန်တော်ဒီအမေရိကကိုပထမဆက်စပ်အရင်ရောက်တော့ဆိုလို့ရှိရင်လဲ quarantine လို့ပြောရဆိုလို့ရှိရင်အရန်တင်းကျက်တာတွေကျွန်တော်တို့မတွေ့ခဲ့ဘူးပေါ့နော်အာဒုတိယအပိုင်းအနေနဲ့ဆိုလို့ရှိရင်တော့ covid မဖြစ်အောင်ကြိုတင်ကာကွယ်အပိုင်းအဲ့မှာဆိုလို့ရှိရင်လဲကျွန်တော်တို့ဒီနှာခေါင်းဆီးတက်ရမယ်ဆိုတဲ့အမိန့်နေကာကွယ်ဆေးထိုးရမယ်ဆိုတဲ့အမိန့်နေပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးဒီအလုပ်ခွင်တွေမှာမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်နေကိုကျွန်တော်တို့ဒီ Biden အစိုးရဖွဲ့ရနေပြီးတော့ချမှတ်နာတွေကိုကျွန်တော်တို့တွေ့လာရတယ်အဲ့ခါမှာဆိုလို့ရှိရင်လည်းကျွန်တော်တို့တချို့ပြည်နယ်နဲ့တချို့ပြည်နယ်ကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့ကန့်ကွက်မှုတွေရှိတာကိုလည်းကျွန်တော်တို့ပြဿနာလေးပေါ်နေရပါတော့အခုလောလလလူခွင့်ရေးကောင်းစင်အောက်ကနေပြီးတော့အဲ့ဒါလေးကိုလည်းကျွန်တော်တို့တွေ့ရှိရပါတယ
်။ဟုတ်ကဲ့ဒီ COVID ရောဂါကတကယ်တော့အဓိကအဖြစ်ဆိုရင်တော့ကျန်းမာရေးကိစ္စပဲပေါ့နော်။ဘာကြောင့်အဲ့ဒီလိုလူခွင့်ရေးကိစ္စတွေပါလာတယ်လို့ထင်နေခင်ဗျ
။ဟုတ်ကဲ့ဟုတ် COVID ကတော့ကျန်းမာရေးကိစ္စကတော့မှန်ပါတယ်ခင်ဗျ။ဒါပေမဲ့ တကဘာလုံးတိုင်းတာဖြစ်နေတဲ့ဒီကက်ယောဂဆိုပြီးဆိုရလေကျွန်တော်နိုင်ငံနေအစိုးရအနေနဲ့ပို့ပြီးတော့တင်းကျက်တဲ့မူဝါဒတွေအမိန့်တွေပေါ့နော်ချမှတ်ဆောင်ရွက်လာတာကြီးကျွန်တော်တို့တွေ့ရပါတယ်အဲ့လိုမျိုးချမှတ်ခြင်းအဖြစ်ပေါ့နော်ကျွန်တော်တို့လူတူဦးတယောက်ချင်းဖြစ်စေအစုဖွဲ့လိုက်ခြင်းဖြစ်စေသူတို့ရဲ့ဒီထိုင်ခွင့်နေသူတို့ရဲ့ဒီစိတ်ကူတာခွင့်နေတခြားစီးပွားရေးလူမှုရေးယဉ်ကျေးမှုတခြားလွတ်လပ်ခွင့်ရပိုင်ခွင့်နေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့ဟိုပို့တိုက်မှုတွေရှိလာတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့လဲကျွန်တော်တို့လူခွင့်ရေးနဲ့ပို့ပြီးတော့တက်ဆိုင်လာတာပါဟုတ်ကဲ့
ဥပမာအဖြစ်ဆိုလို့ရှိရင်ဘယ်လိုကိစ္စမျိုးတွေဖြစ်မလဲပွတ်တိုက်မှုတွေက
ဟုတ်ဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့အလုပ်ခွင်တွေမှာကျွန်တော်တို့အခုဒီဘိုင်ဒန်အစိုးရအနေနဲ့ဆိုလို့ရှိရင်2020နှစ်ဒီနှစ်အစပိုင်းကနေစပြီးတော့ကျွန်တော်တို့လူအယောက်100ထက်ပိုတဲ့ဒီအလုပ်ခွင်နေရာတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးကိုဟိုထိုးကိုထိုးရမယ်တကယ်လို့မထိုးလို့ရှိရင်လည်းကျွန်တော်တို့အပတ်တိုင်းပေါ့နော်ကိုယ်စီရိတ်နဲ့ကိုဗစ်မရှိတောင်းဖိစစ်ချက်ကိုကျွန်တော်တို့အမြဲတမ်းပေးရမယ်ဆိုတဲ့ပုံစံမျိုးတွေကျွန်တော်တို့လုပ်လာတာကိုတွေ့ရတယ်ပေါ့နော်အဲ့ဒီပိုင်းမှာဆိုလို့ရှိရင်လည်းလူတူတယောက်ချင်းအနေနဲ့ဆိုလို့ရှိရင်တို့ရဲ့ဘာသာရေးခံယူချက်တွေကျွန်တော်တို့ရှိရင်ရှိနိုင်တယ်ဒါမှမဟုတ်တခြားဒီတို့ရဲ့လူတူချင်းစီရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်ဒီ vaccine ကိုမထိုးပါဘူးဆိုရယ်လွတ်လပ်ခွင့်ကိုလည်းတခါလေကြောက်လို့ရှိရင်ဟိုပွတ်တိုက်မှုတွေရှိလာအောင်လည်းကျွန်တော်အဲ့လိုအပိုင်းတွေမှာတွေ့ရတာပါခင်ဗျဟုတ်ကဲ
့ဟုတ်ကဲ့အမီမီခံရတော့ဘလို့များဘာတွေကိုသတိထားမိလဲ
ကယ်ယောဂါတစ်ခုဖြစ်လာတဲ့အခါမှာဒီနိုင်ငံတကာကအစိုးရတွေကပေါ့နော်ဒီလိုပြည်သူတွေကိုထိန်းချုပ်တာတွေများပါတယ်ပြီးတော့အစိုးရတွေမှာအာဏာများလာတဲ့အခါမှာဒီအာဏာကိုလွှဲသုံးစားပြည်မှုတွေလည်းဒီနိုင်ငံတကာမှာအများကြီးတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့ကျမရဲ့ကိစ္စတစ်ခုဖြစ်ပေမဲ့လည်းလူတွေအများကြီးနဲ့သက်ဆိုင်တဲ့အခါမှာဒီကမ္ဘာလုံးနဲ့သက်ဆိုင်တဲ့ကယ်ယောဂါတွေကဖြစ်သွားတဲ့အတွက်ကြောင့်မလို့ဒါလူအနေနဲ့အများကြီးသက်ဆိုင်တာဖြစ်ပါတယ်ကယ်ယောဂါဖြစ်လာတဲ့အခါမှာအတိကအထီးခိုင်မှုအများဆုံးလူမှုအတိုင်းဝိုင်းနေတာဘယ်လိုနေရာတွေဖြစ်လဲဆိုတော့ဆင်းရဲနွမ်းပါတဲ့နေရာတွေဆင်းရဲနွမ်းပါသူတွေမှာထိခိုက်မှုအများဆုံးဖြစ်တယ်။တကယ်လူအခွင့်အရေးတွေမှာပေါ့နော်အများဆုံးအထီးကအထီးကင်းကြဆုံးအခွင့်အရေးတစ်ခုဖြစ်တဲ့ right to life ပေါ့နော်တကယ်မိမိအသက်နဲ့ပတ်သက်ပြီးတော့အသက်ရှင်တန်ခွင့်ပေါ့နော်အဲ့အသက်ရှင်နိုင်ခွင့်တွေဟိုဆုံးရှုံးတဲ့နေရာတွေအများကြီးရှိတယ်ဥပမာအဖြစ်ဆိုလို့ရှိရင်အင်ဂျီယာမဲ့လူဝင်စားတွေပြီးတော့ကြတော့တနေ့လုံးတနေ့စားပေါ့နော်အာပြည်သူတွေနိုင်ငံကလည်းမူတီဗီရှင်းကြီးကြည့်လိုက်လို့ရှိရင်လည်းဆင်းရဲချွတ်ရတဲ့နိုင်ငံတွေမှာပေါ့နော်ကာဝယ်ဆေးကောင်းကောင်းမရဘူးအဲ့အတွက်ကြောင့်မလို့လူတွေအများကြီးပုံတည်ကြရဲအဲနောက်တစ်ချက်ကကြတော့လေကိုဗစ်နဲ့ပတ်သက်ပြီးတော့ကာဝယ်နဲ့ပတ်သက်တဲ့အာလူစုပညာရေးနဲ့ပတ်သက်တဲ့နေရာမှာလည်းဆင်းရဲနွမ်းပါတဲ့ပြည်သူတွေဒေသတွေမှာသိပြီးတော့မရဘူးသူသဖြင့်ဒီနှစ်ပိုင်းနေမှာပေါ့နော်ဒီလူခွေးတွေမကောက်တဘာဝပုံစံနဲ့ဆိုင်တဲ့လူခွေးကြီးကိစ္စတွေမှာရောလူတူကြမိုင်းနဲ့ဆိုင်တဲ့လူခွေးကြီးကိစ္စတွေအသိပညာကဏ္ဍတွေစသဖြင့်နေမှာပေါ့နော်ဒီကုမ္ပဏီကြီးတွေရဲ့လူခွေးဒီပေါ်မှာထိခိုက်မှုတွေပေါ့နော်ဒါတွေကိုတော်တော်များများပြောလာကြတာတွေ့ရပါတယ်ဟုတ
်ဒီလူခွေရေးကိစ္စတွေကိုထက်စဉ်းစားမယ်ဆိုရင်ပေါ့နော်ဘာတွေကိုထက်စဉ်းစားသင့်တယ်လဲလို့ဒီစာတန်းတွေကပြောကြတာကိုလေ့လာရင်းနဲ့တွေ့ရလဲဗ
ျဟုတ်ကဲ့ဟုတ်ဟိုပြောတာတွေရောကျွန်တော်တို့ဟိုကျွန်တော်လည်းလေ့လာမိပါတယ်ဥပမာတစ်ခုအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ North Carolina တက္ကသိုလ်နဲ့ Essex တက္ကသိုလ်ကနေပေါင်းပြီးတော့လုပ်တယ်ပေါ့နော်စာတန်းလေးတစ်ခုရဆိုလို့ရှိရင်ကျွန်တော်တို့ရဲ့အသက်ရှင်နေထိုင်ခွင့်တို့မြန်မာပြည်ဝန်ဆောင်မှုရပိုင်ခွင့်တွေကျွန်တော်တို့ပြီးတော့ပညာရေးစီးပွားရေးလူမှုရေးယဉ်ကျေးမှုလွတ်လပ်ခွင့်တွေပြီးတော့ကျွန်တော်တို့ဒီအရက်ဖက်နိုင်ငံရေးလှုပ်ရှားမှုတွေဒါမကဘဲနဲ့ပေါ့နော်ကျွန်တော်တို့ကမ္ဘာကပ်ရိုးကဆိုပြီးဖြစ်တဲ့အတွက်ကြောင့်အူးချင်းတည်တာချင်းတနိုင်ငံချင်းပဲမကဘဲနဲ့ကျွန်တော်တို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေလည်းကျွန်တော်တို့လုပ်ဖို့လည်းလိုတယ်အဲ့မှာဆိုလို့ရှိရင်လည်းကျွန်တော်တို့ခွဲခြားဆက်ဆံမှုတွေမရှိအောင်ဖွင့်လင်းမြင်သာမှုတွေရှိအောင်ထည့်သွင်းစဉ်းစားရမယ်ဆိုပြီးတော့ကျွန်တော်တို့ဒီစာတန်းနေရာနေဖော်ပြထားအောင်လည်းကျွန်တော်တို့တွေ့ရှိရပါတယ်
လူခွင့်ရေးကိစ္စကိုထက်ပြီးစဉ်းစားမယ်ဆိုရင်တော့ဘာချက်တွေကိုထည့်သွင်းစဉ်းစားဖို့တင်တယ်လို့ကျွန်တော်တို့လူခွင့်ရေးဖွဲ့တွေနဲ့စာတမ်းတွေကပေါ့နော်အခုမှတ်မိပြီးအကြောင်းမှလေ့လာရင်းနဲ့တွေ့ပြီးတွေ့ရတယ
်အဓိကကတော့ပေါ့နော်ရန်သူညီမျှကိုပေါ့နော်ကာကွယ်ဆေးကိစ္စပြောတယ်ပဲထားအောင်ပေါ့နော်ဟိုဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံထဲမှာနှစ်ကြိမ်ထိုးပြီးနောက်ထပ်သုံးကြိမ်မှာထိုးတော့မရဘူးပေါ့နော်ဒါပေမဲ့တစ်ချို့နိုင်ငံတွေတော်တော်များများမှာဒီဟာနဲ့ပတ်သက်ပြီးတော့မရကြဘူးအဓိကကပြဿနာဘယ်မှာသွားဖြစ်လဲဆိုတော့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ပေါ့နော်မိုဘိုင်းကိုကိုကြီးဆိုးထားတဲ့ဒီကုမ္ပဏီကြီးတွေမှာသွားဖြစ်တယ်ဒီကုမ္ပဏီကြီးတွေရဲ့လော်ဂျီအုပ်ကြီးဆိုးမှုတွေကရှေ့တန်းကိုရောက်လာတယ်ပေါ့နော်ဒီလူခွေးနဲ့ပတ်သက်ပြီးပြောကြတဲ့နေရာမှာကျမကြီးဆိုင်ရာပြီးတော့ဒီစီဝဘေးရာဆိုင်ရာပေါ့နော်ဒီသူတင်နာလောက်ကြတဲ့ဒီပညာဆိုင်ပိုင်းဆိုင်ရာကုမ္ပဏီကြီးတွေရဲ့သူတို့ရဲ့ဒီပညာတွေကိုလော်ဂျီအုပ်ထားပြီးတော့ဒီလူတို့ကောင်းမှုအတွက်ဖြန့်ဝေမှုမရှိရမျိုးတွေပေါ့နော်ဒါကဟိုရှေ့ဆုံးကိုရှေ့ရရောက်လာတယ်လို့ပြောမယ
်ကိုဗစ်ကာကွယ်ဆေးထိုးမထိုးပြီးရင်ကျွန်တော်တို့ mask ကိုတတ်မတတ်ဆိုတာလူတယောက်ချင်းဆုံးဖြတ်မဲ့ကိစ္စဖြစ်တယ်။မိမိရဲ့ဆုံးဖြတ်ချက်နေရာမှာအစိုးရကဝင်ပြီးဆုံးဖြတ်ပေးစရာမလိုဘူး၊နိုင်ငံတော်ကဝင်ပြီးဆုံးဖြတ်ပေးစရာမလိုဘူးဆိုတဲ့ယူဆတွေလည်းရှိလာတာတွေ့ရတယ်။ကျွန်တော်တို့သတင်းတွေကိုဖတ်ကြတဲ့အခါမှာ Ado loot uji kuin a su bong kuin ye di. Da take that tweet a lupu of my bono. Ado kuna lu pakea de sanani de ma lila gea de pina ya so ye. Through blue sin lada u dia de ya.
Okay, come here, ho. ထမောင်းဆုံးအနေနဲ့ပြောရမယ်ဆိုရင်ဘောနော်ကျွန်တော်တို့ဒီအပြည့်ပြည့်ဆိုင်ရာလူခွင့်ရေးကြီးညာစားတဲ့အပိုင်း23၅မှာဆိုလို့ရှိရင်လူတိုင်းမှာဘောနော်မိမိနဲ့တကွာမိမိရဲ့မိသားစုကျမ်းမာရေးနဲ့တကွာကိုစိတ်နှစ်ဖြာအေးတန်းစွာမိထိုင်ရေးအတွက်အစာအာဟာရတွေဒီဝတ်စားတွေနေထိုင်နေအိမ်တွေကျွန်တော်တို့ဒီစေဝါကူညီနဲ့လူအပ်တဲ့လူမှုထောက်ပံ့တွေကိုတင်းတော်တဲ့ဒီလူမှုအဆင့်တန်းတွေကိုရပိ ရမယ်ဆိုပြီးတော့ကျွန်တော်တို့ပြောလာတာကိုတွေ့ရမှာပါကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်မြန်မာမှာရှိတဲ့သကယ်ရက်တစ်ခုလိုပဲပေါ့နော်တင်းကြောင်းမီးမလောင်ပါစေနဲ့ဆိုတဲ့သကယ်ရက်အတိုင်းပဲပေါ့နော်အဲ့တော့ဒီလိုမျိုးကိုဗစ်ကပ်ရောဂါဆိုပြီးဖြစ်နေတဲ့အခြေအနေနေထိုင်မှာဆိုလို့ရှိရင်ကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်လူအတိုင်းဝိုင်းအောင်တစ်ခုလုံးပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ခြုံကြည့်ပြီးတော့ပြန်လည်သုံးသပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျဟုတ်ကဲ့
ကိုကောင်းမြတ်အာကာနဲ့မတ်မီမီခန့်တို့ဆွေးနွေးသွားခဲ့ကြတာပါဖက်ဒရယ်နိုင်ငံတနိုင်ငံဖြစ်လာတဲ့အခါဘူအစိုးရနဲ့ပြည်နယ်အစိုးရတွေကြားအာဏာခွဲဝေမှုကအဓိကကျတဲ့အချက်တစ်ချက်ဖြစ်လာပါတယ်ကျမ်းမာရေးစောင့်ရှောက်မှုဟာပြည်နယ်အစိုးရတွေရဲ့တာဝန်ဖြစ်တာကြောင့်သမ္မတဘိုက်တန်ရဲ့အစိုးရဆောင်ရွက်ချက်တွေဟာကဘေးကိစ္စမဟုတ်တော့ပဲဖွဲ့စည်းပုံဆိုင်ရာပြဿနာဖြစ်တယ်လို့ Federal အစိုးရကိုတရားစွဲဆိုသူတွေကပြောကြပါတယ်။ဘိုးအစိုးရနဲ့ပြည်နယ်အစိုးရအနာဇက်အကြားမှာချားထားတဲ့စီးကိုကြော်မကြော်ပြဿနာဖြစ်လာပါတယ်။အလားတူပဲဘိုးအစိုးရရဲ့ကဘေးကျမ်းမာရေးပြဋ္ဌာန်းချက်တွေကိုညှင်းဆိုနေကြတဲ့ Republican အုပ်ချုပ်ရေးမှူးတွေဟာအသက်နဲ့ဘဝရှင်သန်ခွင့်ဆိုတဲ့အခြေခံအခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့ Federal အစိုးရရဲ့တရားရေးဌာနကလည်းစွပ်စွဲပါတယ်။အဲ့လိုပါပဲ။နှောင်းစီတက်ရမယ်လို့ဘိုးအစိုးရကပြောတဲ့အခါဆန့်ကျင်သူတွေကဒါခလူတယောက်ချင်းဆုံးဖြတ်ပိုင်ခွင့်နေတဲ့ကိုနိုင်ငံတော်ကဝင်ရောက်လာတာဖြစ်တယ်လက်မခံနိုင်ဘူးလို့ပြောကြပါတယ်လူခွေရေးပြဋ္ဌာန်းချက်တွေကအဓိကအဖြစ်နိုင်ငံတော်နဲ့လူတယောက်ချင်းစီကြားဆက်ဆံရေးနဲ့ပတ်သက်ပါတယ်လူခွေရေးလို့ပြောတဲ့အခါလူတယောက်ချင်းသဘောအဖြစ်အခွင့်အရေးတွေရှိတယ်လူအုပ်စုအစုပေါင်းအဖြစ်အခွင့်အရေးတွေရှိပါတယ်ဒါပေမဲ့အစုပေါင်းပေါ်တက်ရောက်မှုရှိလာမဲ့ကိစ္စတွေမှာလူတူးချင်းစီရဲ့အခွင့်အရေးတွေကိုကန့်သတ်နိုင်တယ်လို့လဲနိုင်ငံတကာလူခွင့်ရေးဥပဒေကခွင့်ပြုထားပါတယ်။တယောက်ချင်းဆိုင်ရာအခွင့်အရေးနဲ့အစုပေါင်းဆိုင်ရာအခွင့်အရေးတွေကိုချိန်ရတာဟာလေကိုဗစ်ကာလမှာအစိုးရတွေရင်ဆိုင်နေကြရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်။ကိုဗစ်ကပ်ဘေးဟာကျန်းမာရေးကိစ္စဖြစ်ပေမဲ့ Federal Democracy နိုင်ငံတွေမှာတော့လွယ်မယောင်နဲ့ခက်တိမ်မယောင်နဲ့နဲ့နေတာကိုတွေ့ရကြောင်းပါ။ဒါပေမဲ့ Democracy နိုင်ငံတွေရဲ့အကောင့်ချက်ကတော့သဘောကွဲလွဲမှုတွေဖြစ်တိုင်းအာဏာသိမ်းတာလက်နက်ကင်တိုက်ခိုက်တာတွေကိုမသွားဘဲငြိမ်းချမ်းရေးမပြတ်စီမံခန့်ခွဲသွားနိုင်တာပါပဲကျွန်တော်တပောင်တတ်ပ
ါဦးတပောင်တတ်အစီအစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့သားလုံခြုံရေးအာမခံဖို့ကုလလုံခြုံရေးကောင်စီကတောင်းဆိုလိုက်တာနိုင်ငံရေးပဋိပက္ခကြောင့်အိုးအိမ်စွန့်ပြီးစွန့်ကွာထွက်ပြေးရသူတွေကူညီလှုပ်ဆောင်သူတို့ချို့ကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးနေတာနဲ့ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံအခြေအနေကိုအနိကဆောင်ကျင်နေတယ်လို့လက်သလောပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့အရသားတွေရဲ့လုံခြုံမှုကိုအာမခံဖို့နိုဝင်ဘာ10ရက်နေ့ကကြီးညာချက်ထုတ်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်ကျန်းမာရေးဆောင်ရှောက်မှုနှင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအခြေအနေတွေတိုးတက်မှုရရှိဖို့အရေးကြီးတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ကာကွယ်ဆေးတွေကိုအဟံအတားမရှိလုံခြုံစွာတန်းတူညီမျှဖြန့်ဝေပေးနိုင်ရေးလိုအပ်နေသူတွေစီကိုအကူအညီတွေပေးနိုင်ဖို့နဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေဆောင်ရွက်နေကြတဲ့ဝန်ထမ်းတွေကိုအပြည့်အဝကာကွယ်ပေးဖို့လည်းကြေညာချက်မှာထည့်သွင်းတောင်းဆိုထားပါတယ်။မြန်မာအကြက်တဲ့ညီညာစွာအဖြေရှာနိုင်ရဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အပြုတဘောဆောင်ပံ့ပိုးပေးတဲ့လုပ်ငန်းစဉ်တွေကိုအပြည့်အဝထောက်ခံတဲ့အကြောင်းထပ်လောင်းဖော်ပြထားပြီးတော့မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်အမြန်ဆုံးတွားရောက်နိုင်ရဲ့အပအဝင်ဘုံတဘောတူညီချက်တွေကိုအကောင့်ထည့်ဖို့နိုင်ဖို့လဲတောင်းဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းမြန်မာနိုင်ငံမှာလူနည်းစုတွေရင်ဆိုင်နေရတဲ့အခြေအနေကိုအင်္ဂါနေ့ကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှထောက်ပြခဲ့ပါတယ
်။ Humanitarian funding, assistance and conflict management tools.
မြန်မာနိုင်ငံမှာလူငယ်စုတွေပြစ်မှတ်ထားခံနေရပြီးရက်ဆက်ကြမ်းကြုတ်မှုတွေနဲ့အသင်းအာရမမောင်းထုတ်ခံနေရပါတယ်။ကျွန်တော်တို့မျက်စိရှေ့မှောက်မှာပဲထွက်ပေါ်လာတဲ့လူတွေဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာပြည်ပခန့်အကြီးတွေဖြစ်နေတဲ့အီသီယိုးပီးယားနိုင်ငံဒါတွေအပြင်တခြားအဖြစ်ဆိုးတွေဟာ ကိုဗစ် -19 နဲ့ရာသီဥတုပြောင်းလဲမှုအခြေအနေတွေကြောင့်ပိုပြီးဆိုးရွားသွားစေပါတယ
်မြန်မာနိုင်ငံအပါအဝင်ကမ္ဘာသလားကြုံတွေ့နေရတဲ့အဖြစ်ဆိုးတွေကိုနိုင်ငံတွေညှိညွတ်မှုနဲ့ဖြေရှင်းဖို့လဲအင်္ဂါနေ့ကကျင်းပတဲ့နိုင်ငံတကာလုံခြုံရေးငြိမ်းချမ်းရေးနဲ့ထိန်းသိမ်းရေးဆိုင်ရာအဆင့်မြင့်တာဝန်ရှိသူများဆွေးနွေးပွဲအတွင်းမှာကုလအတွင်းရေးမှူးချုပ်ကတိုက်တွန်းသွားပါတယ်ဆွေးနွေးပွဲအပြီးအဖွဲ့ဝင်နိုင်ငံ15နိုင်ငံစလုံးရဲ့သဘောတူညီချက်နဲ့ထုတ်ပြန်ကြေညာမှာတော့မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အကျိုးစီးပွားနဲ့အညီအမျိုးသားပြန်လည်တည်မြဲရေးအတွဲတွေ့ဆုံဆွေးနွေးညီနိုင်ဖို့လဲအကြံပြုတိုက်တွန်းထားပါတယ
်စစ်အာဏာသိမ်းပြီးနောက်ပိုင်းပြည်ပခါရီနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းကြံကြံနဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်အောင်နိုင်ငံတကာအတိုင်းအဝန်ကထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့ဥရောပသမဂ္ဂ EU ၊ Britain ၊ ပြင်သစ်၊ Germany ၊ Canada ၊ Australia ၊ New Zealand နိုင်ငံကတာဝန်ရှိသူတွေနဲ့ American နိုင်ငံသားဝန်ကြီးဌာနကတိုင်ပင်ခံ Derek Charlotte တို့ဒီသတင်းပတ်ထဲမှာပဲဆွေးနွေးခဲ့ကြတာပါမြန်မာစစ်အာဏာပိုင်တွေရဲ့အကြမ်းဖက်လုပ်ရက်တွေနဲ့လူသားချင်းစာနာမှုအခြေအနေတွေဆိုးရွားလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးခဲ့ကြရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကဗိုလ်တော်ဦးနေမှာသတင်းထုတ်ပြန်ခဲ့တာပါအကြမ်းဖက်မှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ရှိဖို့လူ့အခွင့်အရေးချိုးဖောက်မှုပြဿနာကိုဖြေရှင်းဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်အောင်လုပ်ဖို့လည်းအလေးထားပြောဆိုပါတယ်မြန်မာစစ်အာဏာပိုင်တွေအနေနဲ့အာဆီယံဘုံသမောတူညီချက်၅ရက်ကိုလိုက်နာဖို့နဲ့အာဆီယံ2ကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ပြုဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနတိုင်ပင်ခံရရှိကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ
်။အာရှဒေသတွေနိုင်ငံတွေနဲ့ပုံမပူးပေါင်းဆောင်ရွက်ဖို့ရွေးချယ်တဲ့အရှေ့တောင်အာရှဒေသကိုရောက်ရှိခဲ့တဲ့ BRICS နိုင်ငံသားဝန်ကြီး Liz Truss ကလည်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီး Retno Marsudi နဲ့နိုဝင်ဘာ17ရက်နေ့ကတွေ့ဆုံခြင်းမှာမြန်မာဒီမိုကရေစီရဲ့ထက်သွင်းဆွေးနွေးခဲ့ပါတယ
်။ We also discussed Myanmar and the importance of bringing back democracy to Myanmar.
မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထူထောင်နိုင်ရင်းနဲ့အာဆီယံရဲ့အချက်၅ချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲဖွင့်နိုင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်လို့ BRICS နိုင်ငံသားဝန်ကြီးကပြောပါတယ်။ဒေတာတွေနိုင်ငံတွေရဲ့လုံခြုံရေးနဲ့စီးပွားရေးကိစ္စရပ်တွေမှာ BRICS နိုင်ငံဘက်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့ရည်ရွယ်ချက်နဲ့ဘရစ်နိုင်ငံသားဝန်ကြီးကမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကိုတပတ်ကြာခီစဉ်နဲ့ရောက်ရှိခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲနိုဝင်ဘာ25ရက်နေ့မှာကျင်းပမဲ့အာဆီယံစီးရင်ကိုင်များအဖွဲ့ချုပ် AFA နဲ့ပတ်လည်ညီလာခံမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ရောက်မှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံစီးရင်ကိုင်များစီမံခန့်ခွဲမှုနဲ့ငွေကြေးဆိုင်ရာပညာရှင်များအသင်း IMA ကညီလာခံကနေနှုတ်ထွက်လိုက်ပါတယ်။ဒီညီလာခံကို AFA နဲ့မြန်မာနိုင်ငံလက်မှတ်ရပြည်သူစီးရင်ကိုင်များအသင်း MICA တို့ကပူးတွဲပြီးကမကထလို့ကျင်းပဖို့စီစဉ်ထားတာပါ။ဩစတြေးလျနဲ့နယူးဇီလန်စီးရင်ကိုင်အဖွဲ့တို့ကလည်းတင်းကြီးလက်ခံကနေနှုတ်ထွက်ထားပါတယ်စစ်ကောင်စီကိုယ်စားလှယ်တက်ရောက်မယ်ဆိုရင်ကျန်းတဲ့အဖွဲ့တွေကလည်းညီလာခံကနေနှုတ်ထွက်ကြဖို့လက်မှတ်ရေးထိုးတောင်းဆိုမှုတွေလည်းဆက်ပြီးတော့ရှိနေပါတယ
်မြန်မာနိုင်ငံတွင်းစီးရင်မတည်ငြိမ်မှုတွေကြောင့်နေရဲဆွန့်ခွာထွက်ပြေးကြရတဲ့စစ်ပေးဒုက္ခတွေလိုအပ်တဲ့အကူအညီတွေပေးဖို့အခက်အခဲမျိုးစုံကြုံနေရပါတယ
်ကျွန်တော်တို့ဆက်ဆင့်ပါနော်ဟိုမြို့ပြနဲ့တဆင့်ပို့ပြီးတဲ့အဲ့လိုရွာရိတ်ခါတွေပါပြန်ပြီးတော့ပို့ပေးရတာမျိုးဆိုရင်တို့အတွက်ကအရင်ဆက်ခဲ့တယ်ပေါ့နော်ဘာလို့ဆိုဒီလိုကမြို့ထဲနဲ့ဆက်ဖို့ဆိုရင်အဲ့လိုမျိုးဟိုစစ်ကောင်စီတာထားတဲ့ကိစ္စအများကြီးဖြစ်ရတာပေါ့နော်အဲ့လိုမျိုးဖြစ်ရတဲ့ဆိုရင်တို့ကတခါတလေလည်းအဲ့လိုမျိုးပေါ့တချို့ကားလည်းဆိုလည်းမိရမျိုးရှိတာပေါ့နော်မိဆိုရင်တို့ကလုံအောင်ကြီးတိမ်သွားတာပေါ့နော်တိမ်သွားတဲ့သူတွေလည်းအဲ့လိုမျိုးတိမ်သွားတာမျိုးဆိုတော့ဆွေးရတာပေါ့နော်သူတို့ကမြို့ထဲလူတော်များကအခုဆိုရင်သူတို့ကစစ်ပေးဆောင်စခန်းကိုတွားပြီးတော့မလူနိုင်တော့ဘူးเนาะဘာလို့ဆိုရင်မြို့ထဲနေထွက်ဖို့ဆိုရလဲအရင်ခက်ခဲရပါတော့
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကြားပြည်နယ်ထဲမှာစစ်ပေးဒုက္ခတွေတသိန်းကျော်ရှိနေပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့လုံခြုံရေးအပါအဝင်အခက်အခဲမျိုးစုံရှိနေတယ်လို့ကိုယ်တိုင်ကူညီနေသူတွေကပြောပါတယ်ဒုက္ခသည်တွေအတွက်ဆေးဝါးစားနပ်ရိက္ခာတွေကိုအသက်ဘေးအန္တရာယ်ကြီးကအကူအညီနေကြရတာပါဆောင်ကြည်ဟာဖန်းစည်းတာတွေရှိနေပေမဲ့စစ်ပေးဒုက္ခသည်တွေကအရေးတကြီးအကူအညီလိုအပ်နေတဲ့အတွက်မဖြစ်မနေသွားရောက်ကူညီနေသူတွေလည်းရှိပါတယ
်ဒီဆေးရှော်မင်းကိုဖိုးတဲ့ချိန်မှာဆိုရင်တော်တော်ကြီးရှင်နဲ့ဒီမလေးမန်ကြီးမှာကလေးတွားလာတဲ့ချိန်မှာလည်းအရင်များတော့ဗောနအခုကျွန်တော်ဆိုပြဆိုတယ်ဖန်းစည်းသူတို့အဖြစ်မတိုက်တော့ဘူးဆိုပြီးအဖန်းစည်းကပုံများတယ်အကြတော့အခုအိမ်မှာနေတဲ့အမေကစောင့်နေဆိုကျွန်တော်တို့ကူညီနေဟိုဒီလိုခက်ခက်ခက်ခက်ကြားနေတော့ရအောင်တော့ကူပေးကြတော့နော်ကျွန်တော်မိမဆိုရင်ဘုန်းတော်တစ်ခါရောက်ဖို့ပြန်ကတော်တော့ဆုံးသားရတယ်လည်းနဲ့ဆိုလည်းကြည့်ချနေတဲ့ချင်းဆိုလည်းကျွန်တော်တို့တတ်နိုင်လို့ပေါ့ညာလည်းလိုလိုအမိတဲ့အခါမျိုးဆိုရင်ရအောင်တော့ကူပေးရတာလို့ရှိတယ်မတတ်နိုင်တဲ့ချင်းဆိုလည်းဒီအစ်စ်စီတွေကြားကနေလွတ်အောင်လေကိုလည်းလေရောရှောင်းရှားပြမှာတော့ရအောင်တော့နိုင်ကြတော့ကူပေးကြပါတော့
ကအကူအညီပေးနေသူတွေဖမ်းဆီးခံရတာခေါ်ယူစစ်ဆေးတာတွေရှိတယ်လို့ကြားဒေတာတွေပရာဟိတလုပ်နေသူတွေကပြောပါရယ်စစ်ကောင်စီတပ်နဲ့ဒေတာကန်ကာကွယ်ရေးတပ်ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးရတဲ့သူတွေရော့မသွားပေမဲ့အဖမ်းဆီးတွေကြောင့်အကူအညီပေးနေသူတွေတော့တိတိတသားနဲလာတယ်လို့ပရာဟိတလုပ်နေသူတွေကပြောပါရယ်တခါတစ်နှစ်ကြာစီရေးချိန်နေတည်ငြိမ်နေတဲ့ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်လာပါရယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေရိုချာအပြည့်ရဲ့သဘောတူညီမှုတစ်နှစ်ကျော်ရှိလာချိန်မှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင်အေအဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒေသခံ2,000ကျော်လောက်နေရာစွန့်ခွာထွက်ပြေးခဲ့ရတယ်လို့လက်ရှိချိန်ကြီးလည်းနေရာမပြောင်းနိုင်သေးတဲ့အတွက်စစ်ဘေးဒုက္ခသည်တွေ3,000နီးပါးရှိနေပါသေးတယ်။
ဆွဲချက်ပေါင်း7ခုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့စီးပွားရေးအကြံပေးရှောင်းတာနဲ့အပအဝင်၅ဦးအမှုအတွက်သက်သေတွေကိုလာမယ့်နိုဝင်ဘာ25ရက်မှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးချိုးပေါက်တယ်ဆိုတဲ့အမှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သူရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနောင်း NLD အစိုးရလက်ထက်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးတွေတရားရင်ဆိုင်နေရတာဖြစ်ပြီးလာမယ့်နိုဝင်ဘာ25ရက်နေ့မှာသက်သေတွေကိုစတင်ခေါ်ယူစစ်ဆေးတော့မှာဖြစ်ပါတယ်။ဒီလိုသက်သေတွေကိုစတင်စစ်ဆေးသွားဖို့တရားရုံးကနိုဝင်ဘာလ17ရက်ရုံးထုတ်ကြားနာချိန်မှာတတ်မှတ်လိုက်တဲ့အကြောင်းရှင်းနေတဦးကပြောပါရယ်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေအမှုအပအဝင်အမှုပေါင်း7ခုနဲ့တရားရင်ဆိုင်နေရတာဖြစ်ပြီးဒီထဲက9မှုနဲ့ဆွဲချက်တင်ခံထားပါရယ
်ကချင်ပြည်နယ်တွေက KIO ကချင်တပ်တွေထိန်းချုပ်ရာဒေသတချို့နဲ့ရှမ်းပြည်နယ်တွေက UWSC တပ်ဖွဲ့တွေထိန်းချုပ်ရာပန်ဆန်းမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်စေဝါနဲ့စားနပ်ရိက္ခာအခက်အခဲရှိလာနေပါရယ်
ကိုဗစ်လူနာတွေများလာဆိုတော့တို့အော်လုံးလုံးဆယ်ကြုံတွေ့နေရချောင်းဆိုးတာ၊ကောင်းကြိုက်တာ၊အာဒီလေချောင်းနာတာအဲအဲဒါတွေပတ်သက်ပြီးဒီဆေးဝါးတွေထုတ်လို့အပ်နေတယ်။အဲဒီခုနပြောတဲ့အောက်ဆင်ဆင်ပေးတဲ့အဆင်ပြောင်းမြောက်ရှိသူတို့တွေလည်းဒီဆေးဝါးအာဒီတင်သူဆောင်တာမျိုးလည်းလိုအပ်တယ်ခင်ဗျ။အာဒီကဆိုရှင်ဆန္ဒရိတ်ခါအာကျွန်တော်တိတဆိုတာအဟာရဖေးရောနောက်ပြီးရိတ်ခါဖေးရောလုံလုံလောက်လောက်အဲဒါအာဖြည့်ဆင်းနေဖို့လမ်းတွေလည်းဖေးဆိုလို့ရှိရင်ကျောင်းနေတော့ခက်ခဲတော့ရှိတယ်ခင်ဗ
ျကေယောဂါထိချုပ်ရေးအတွက်အိမ်ပြေမထွက်ရအမိန့်တွေလဲလက်တလောထုတ်ပြန်ထားပြီးဒေတာကန်တွေပူပေါင်းပါဝင်ဖို့ကူးစက်ယောဂါကာကွယ်ထိချုပ်ရေးအဖွဲ့ကတိုက်တွန်းနေပါတယ်စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကတော့ကိုဗစ်ယောဂါကိုတိုင်းရာတစ်ခုထိထိချုပ်လာနိုင်ပြီဖြစ်တဲ့အတွက်ကန့်သက်ချက်တွေကိုတဖြည်းဖြည်းချင်းလျှော့ပေါ်ပေးနေတယ်လို့ပြောပါတယ်ကိုဗစ်ထိချုပ်နိုင်တဲ့အပေါ်မူတည်ပြီးဒီဇင်ဘာဒါမမို့ဇန်နဝါရီလောက်မှာခီးသွွားလုပ်ငန်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်နေတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမေအောင်နိုင်ကနိုဝင်ဘာ9ရက်စစ်ကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ
်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ Nippon Foundation ဥက္ကဋ္ဌမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ် Yuhi Sasakawa နဲ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူဂျီမင်းအောင်လို့ဘိုချုပ်မူကြီးမဲအောင်လိုင်းတို့ဒီကနေ့နေပြီးတော့တမတော်အဲ့ရိတ်သားမှာတွေ့ဆုံတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မစ္စတာဆဆာကာဝါဟာနိုဝင်ဘာ12ရက်တောက်ကြာနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးဒီကနေ့မှာဘိုချုပ်မူကြီးမဲအောင်လိုင်းနဲ့တွေ့ဆုံတာပါ။တွေ့ဆုံချိန်အတွင်းမြန်မာနိုင်ငံရဲ့ဖြစ်ပေါ်ပြောင်းလဲမှုအခြေအနေတွေ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စနဲ့ဂျပန်နိုင်ငံကအကူအညီဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ဂျပန်နိုင်ငံကိုပြန်မထွက်ခင်နိုဝင်ဘာ16ရက်နေ့မှာရှန်တိုင်ယနာပါတီ SNL နဲ့ပြည်သူ့ပါတီအပါအဝင်နိုင်ငံရေးပါတီကောင်းဆောင်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တော့မစ္စတာဆဆာကာဝါတွေ့ဆုံခွင့်ရမှာမဟုတ်ပါဘူး။ပရတိန်နိုင်ငံကလပ်စကိုမြို့မှာကျင်းပနေတဲ့ COP26 ဥရုယာတိပြောင်းလဲမှုဆရာညီလာခံကိုကနအူးအစီအစဉ်အတိုင်းတောက်ကြနေမှာအဆုံးမတန်နိုင်မဲ့ဒီကနေ့စနေနေ့အထိဆက်ပြီးတော့ကျင်းပနေပါတယ်။ကြောက်မီတွေထောက်လို့အသုံးပြုမှုနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အတွက်အခုလိုရက်တိုးဆွေးနွေးကြရတာပါ။သက်ဆိုင်တဲ့နိုင်ငံအားလုံးရဲ့အမြင်တွေကိုနားထောင်ပြီးတော့ဟန်ချက်ညီညီနဲ့စုပေါင်းဆောင်ရွက်နိုင်အောင်လုပ်ကိုင်နေပါတယ်လို့ COP26 ညီလာခံဥက္ကဋ္ဌအလုတ်ရှာမန်ကရဲ့ကြေညာချက်ကိုညီလာခံရဲ့အင်တာနက်ဆက်မျက်နှာမှာတောက်ကြနေကဖော်ပြထားပါတယ်။သဘောတူညီချက်မူကြမ်းထွက်တာနဲ့ထုတ်ပြန်မိမယ်လို့လည်းကြေညာမှာပြောထားပါတယ် VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ကမ္ဘာသတင်းမီဒီယာဆိုင်ရာ American Agency USAGM ရဲ့အကြီးအကဲဖြစ် ပိုလီစာဆုရတည်င်းထောက်တူလည်းဖြစ် POA ရဲ့ညွန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့အမနာဘန်နက်ကိုခန္ဓာရေးအမည်တင်သွင်းဖို့သမ္မတဂျိုးဘိုင်ဒန်ကရည်ရွယ်ထားတယ်လို့အင်ဘီရောကတောက်ကြနေမှာပြောပါတယ်ဒီလိုနာမည်တင်သွင်းခံရတဲ့အတွက်ကျမဂုဏ်ယူပါတယ်လို့ Miss Bennett က POA ကိုတောက်ကြနေနောက်ပိုင်းမှာပြောပါတယ်ဒီခန္ဓာမှုအတည်ဖြစ်ပြီးဆိုရင်တော့လွတ်လပ်တဲ့သတင်းမီဒီယာရဲ့တန်ဖိုးကိုထိန်းသိမ်းဖော်ပြဖို့ကဘာတဝါမှာအရေးပါပြီးတော့ခက်ခဲတဲ့လုပ်ငန်းတွေကိုတာဝန်ဆောင်လုပ်ကိုင်နေကြတဲ့လုပ်ငန်းအပေါ်မြို့နာမှုအပြည့်ရှိတဲ့သတင်းထောက်တွေအားလုံးနဲ့လက်သွဲဆောင်ရမှာကိုဂုဏ်ယူပါတယ်လို့လည်းပြောပါတယ်
ပြန်ကျင်းချုပ်ကိုနန်းလောင်ချညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bell Andrade နဲ့ Holly Cape Hart တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိ line limit 1925 30နဲ့ line limit 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.